Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာ20ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုက်ဒိုမီတာ24.50 52နဲ့လိုက်လက်မီတာ190အပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကနေမနက်ပိုင်း6:00နာရီကနေ9:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့ညီညာရေးပါခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာပါ
အနည်းကတဲ့ခင်ညပါစေခင်ဗျာကျွန်တော်တပောင်သားမှာဒီကနေ့မိတ်ဆက်ပေးလို့တဲ့သတင်းတွေကတော့တိုင်းသားလူနည်းစုတွေရဲ့အတိုင်ဝင်းအတွင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်ယုံကြည်မှုမြင့်မားနေတယ်လို့လန်ဒန်စီးပွားရေးတက်ကတိုအခြေဆိုင် IGC အဖွဲ့ကပြောလိုက်ပါတယ်။လုံခြုံစိတ်ချကိုယ်သဘောနဲ့ကိုယ်ရေရှည်တည်တတ်မဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အပြန်ခီးအတွက်မြန်မြန်ဆန်ဆန်ဆောင်ရွက်ကြဖို့နိုင်ငံအတိုင်ဒကာအတိုင်ဝင်းကိုဘင်္ဂလားဒေ့ရှ်တမန္တကတောင်းဆိုလိုက်ပါတယ်။အစားတောက်တဲ့စွမ်းရင်ကနေကလေးတွေကိုအာဓမခေါ်ဆောင်သွားတဲ့အထိအရာရာကိုရုရှားကလက်နက်အဖြစ်သုံးချနေတယ်လို့ယူကရိန်းသမ္မတကပြောလိုက်တဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုငင်းချင်းအင်းနဲ့ပဲတင်ပြပေးကြမှာပ
ါ။ဟုတ်ကဲ့ဗျာဒီလိုထိတ်တန့်ရောက်သတင်းတွေပြီးမှတွေးဆုံမေးမြန်းခဲ့တဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ဖို့ရှိပါတယ်။အဲ့ဒီထဲကတစ်ခုကတော့
ကျွန်တော်တို့မြန်မာနဲ့ဖက်သက်ပြီးတော့ resolution နှစ်စဉ်ရှိခဲ့တာရှိတယ်ပေါ့နော်။ဆိုတော့ဒီ resolution ကတော့ဒီနှစ်လဲဆက်ရှိမဲ့ဥစ္စာမျိုး
အခုစတင်နေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာမြမအရေးဘာတွေထူးခြားနိုင်မလဲတာမတ်ကြီးဥကျော်မိုးထွန်းနဲ့ VOA တိတက်မေးမြန်းခန်းကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တခါစစ်တကအနာသိမ့်ပြပြချင်းဖန်ထောင်ချခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့အကြံပေးရှောင်းတန်နဲ့ VOA မေးမြန်းခန်းဒုတိယပိုင်းကိုလည်းဆက်လက်နားဆင်ရဖို့ရှိပါတယ်ဒါ့အပြင်နိုင်ငံတကာသတင်းဆောင်မတွေတက်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ယူဝက်မှာတော့မြန်မာနဲ့ယူကရိန်းရင်နှိုင်းရှင်တုံ့တက်ချက်မြေကြီးဩဇာကဏအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစီရာနဲ့ကမ္ဘာတလွှတ်ခီးသွွားအစီအစဉ်တွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်ခင်ဗျ။အခုတော့ဒီကနေ့မနက်ထိတ်တဲရောက်သတင်းတွေကိုဥတမောင်တန်းနဲ့တူကျွန်တော်ငင်းငယ်ကြီးကပြောပြပေးမှာပါခင်ဗျာ
။အစားတောက်နဲ့စွမ်းရင်ကနေကလေးတွေကိုအာဓမခေါ်ဆောင်သွားတဲ့အထိအရာရာဟိုရုရှားကလက်နက်အဖြစ်သုံးချနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကပြောလိုက်ပါတယ်။နိုင်ငံအားလုံးဟာဒီလိုအလုတ်ခံရနိုင်တယ်လို့လည်းကမ္ဘာခေါင်းဆောင်တွေကိုသူကသတိပေးလိုက်ပါတယ်နိုင်ငံတကာနိုင်ငံပေါ်မုန်းတိမှုလက်နဲ့သုံးလာရင်အဲ့ဒီမှာပဲဘယ်တော့မှရက်မတော်တတ်ပါဘူးလို့ကုလသမဂ္ဂထွေထွေညီလာခံမှာမစ္စတာဇယ်လင်စကီကအင်္ဂါနေ့ကပြောကြားသွားခဲ့တာပါဒီကနေ့ယူကရိန်းစစ်ကြီးစစ်ပွဲရဲ့ပန်းတိုင်ကကျွန်တော်တို့လူထုကျွန်တော်တို့ပွားတွေနဲ့ကျွန်တော်တို့ရည်မြစ်တွေကိုလက်နဲ့အဖြစ်အသုံးပြုပြီးခင်ဗျားတို့ကိုစတင်ဖို့ပါအဲ့ဒါကတော့အားလုံးရဲ့နိုင်ငံတကာပြဋ္ဌာန်းချက်အခြေခံတည်ငြိမ်မှုကိုစတင်ရေးပဲဖြစ်ပါတယ်လို့မစ္စတာဇယ်လင်စကီကဆိုပါတယ်စစ်ကြောင်လောင်စာနဲ့စားလိုက်ခါထုတ်လုပ်မှုဂွင်းဆက်ပေါ်တည်ရောက်မှုကိုလည်းသူကမီးမောင်းထိုးပြသွားပါသေးတယ်။ရုရှားကကျူးကျော်စစ်ဆင်နွှဲပြီးတဲ့နောက်ယူကရိန်းကလေးငယ်အ ਨੇ ဆုံးတောင်းကုန်းတော်ကိုရုရှားကိုအာဓမခေါ်ဆောင်သွားပြီးယူကရိန်းကိုအမုန်းပွားအောင်တင်ကြားပေးနေတယ်လို့တမ်ဘရတ်ဇယ်လင်စကီကပြောပါတယ်။ကလေးတွေကမိသားစုတွေနဲ့ကွဲနေကြပြီးဒါဟာလူမျိုးသုံးလောက်ရဆိုတာရှင်းပါတယ်လို့မစ္စတာဇယ်လင်စကီကပြောကြားလိုက်ပါတယ်။ယူကရိန်းကလေးတွေကိုအာဓမခေါ်သွားတယ်ဆိုတာကိုရုရှားတာဝန်ရှိသူတွေကညှင်းဆိုလိုက်ပြီးသူတို့ဟာထိမ့်သိမ့်ဆောက်ရှောက်သူတွေရဲ့အိမ်တွေမှာဆောက်ရှောက်ထားတာဖြစ်ပါတယ်လို့ဆိုပါတယ်။ဇယ်လင်စကီမိန်ခွန်းပြောနေတဲ့အချိန်မှာကုလသမဂ္ဂဆိုင်ရာရုရှားဒုတိယသံမတ်ကြီးဒီမီထရီပိုလီယန်စကီကသူ့ခေါ်မှာထိုင်နေပါတယ်။ရုရှားတရားရင်ဝန်ကြီးကစနေနေ့မှာအထွေထွေညီလာခံကိုစကားပြောမယ်လို့မျှော်လင့်ရပါတယ်
။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကအရေးကြီးကြောင်းကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့ကကမ္ဘာခေါင်းဆောင်တွေကိုပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာစင်ခေါ်မှုတွေနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေတိုးမြင့်လာနေလို့ကမ္ဘာကြီးဟာအတူတကွပူးပေါင်းတုံ့ပြန်ဆောင်ရွက်ဖို့မစွမ်းဆောင်နိုင်ပဲဖြစ်နေတယ်လို့ဆိုပါတယ်။ကုလသမဂ္ဂထွေထွေညီလာခံရဲ့အစ်စ်မြင့်အစည်းအဝေးဖွင့်ပွဲမှာရာသီဥတုဖောက်ပြန်မှုကနေဉာဏ်ဥတုနည်းပညာလို့ဘေးရွက်ဆိုးကျိုးရှိတဲ့ခေတ်သစ်နည်းပညာကဏ္ဍတွေအထိမျက်မှောက်ကမ္ဘာမှာကြုံတွေ့နေရတဲ့ချိန်ချောက်မှုတွေအကြောင်းကိုဂူတာရက်စ်ကပြောတာပါ။ကမ္ဘာကြီးဟာတုံ့လုံခြောက်ခြားစရာအခြေအနေဖြစ်လာနေပြီးခေါင်းဆောင်တွေဟာဒီနေ့ခေတ်စင်ခေါ်မှုတွေကိုဖြေရှင်းနိုင်မဲ့ခင်မီဖြည့်ရှင်ရင်းနီးလန်းတွေကိုရှားမတွေ့သေးကြောင်းပြောပါတယ် institution အဖွဲ့ CG တွေဟာကဘာကြီးကိုမထင်ဟပ်နိုင်ပဲပြဿနာတွေကိုထိရောက်ကင်ထွဲဖြည့်ရှင်းလို့မရကြောင်းနဲ့ပြဿနာတွေကိုဖြည့်ရှင်းမဲ့အစားသူတို့ဟာပြဿနာရဲ့အစိတ်ပိုင်းဖြစ်လာဖို့အနေရရှိနေတယ်လို့သတိပေးပါတယ်ကဘာကြီးဟာဖျို့ဖျဲပုံစံနဲ့အသွင်ကူးပြောင်းနေတယ်ဆိုပါတယ်တစ်ဖက်မှာတော့ American တနိုင်ငံတွေကကဘာပါဝါဗဟိုချက်ရယူထားရကနေပါဝါဗဟိုချက်များစွာတည်ရှိတဲ့ဘက်ဆောင်ကဘာကိုအလင်းအမြန်နဲ့ဥတီနေကြောင်းဂူတာရက်စ်ကပြောပြီးဒါဟာကိစ္စရက်များစွာအတွက်အ ပြုသဘောဆောင်တယ်လို့တော့ဆိုပါတယ
်ဥဆောင်လှုပ်ရှားသူတွေကတဦးမပါဘူးဆိုရင်ဤပညာအာဏာကိုထိန်းထားလို့မရနိုင်ဘူးလို့ပြည်ထောင်ချိုင်းဝန်ကြီး James Cleverly ကပြောလိုက်ပြီးဒွေမာလာမှာချင်ဖတ်မဲ့ဉာဏ်ရည်ထုခေါ် AI ကပထိတ်သည့်စီဝေးကိုတယောက်ဖို့တယောက်တိုင်းကကိုပြည်ထောင်ချိုင်းကဖိတ်ကြားလိုက်ပါတယ် AI ဤပညာမှာဥဆောင်နိုင်ငံတွေတဲကတိုင်းငံကိုခြံထားမယ်ဆိုရင် AI ရဲ့အာဏာကနေ UK လူထုကိုလုံခြုံစိတ်ချအောင်ကျွန်တော်တို့ဆောင်ရွက်နိုင်မှာမဟုတ်ပါဘူးလို့အင်္ဂါနေ့ကထုတ်ပြန်ချက်မှာပြည်ထောင်နိုင်ငံချိုင်းဝန်ကြီးကပြောခဲ့တာပါရိုင်းနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေရေးဆွဲရမှာပြည်ထောင်နိုင်ငံကိုကမ္ဘာကောင်းဆောင်အဖြစ်ဝန်ကြီးချုပ်ရီရှိဆူနက်ကဖြစ်စေခြင်းပါတယ်အရာကောက်လာတဲ့ဒီနည်းပညာအသစ်ကြောင့်ဖြစ်ပေါ်လာနိုင်တဲ့အန္တရာယ်တွေကိုအစိုးရတွေနည်းပညာကုမ္ပဏီတွေနဲ့အကယ်ဒမီပညာရှင်တွေကနိုဝင်ဘာလ1ရက်နဲ့2ရက်မှာကျင်းပမယ်ထိပ်သီးအစည်းအဝေးမှာဆွေးနွေးပြောဆိုကြဖို့ရှိပါတယ် AI ဟာစီဝါလုံခြုံရေးကိုဘလို့အန္တရာယ်ပေးနိုင်တယ်ဆိုတဲ့ခေါင်းစဉ်မျိုးကိုဆွေးနွေးကြမှာဖြစ်တယ်လို့အများပြည်သူကောင်းချိုးအတွက်ဘလို့အသုံးချနိုင်တယ်ဆိုတာကိုလည်းဒီစည်းဝေးမှာဆွေးနွေးကြမှာဖြစ်တယ်လို့ပြည်ထောင်နိုင်ငံကပြောပါတယ်ကျွန်တော်တို့ရဲ့ institution တွေနဲ့အဆောက်အုံတွေကိုကာကွယ်မိဘတွေနဲ့ညှိနှိုင်းလက်တွဲ UK ရဲ့အမျိုးသားအကျိုးစီးပွားရှိတဲ့နေရာမှာထိတွေ့ဆက်ဆံရေးဟာတရုတ်နဲ့ပတ်သက်တဲ့ UK ရဲ့ချစ်ကပ်ပုံဖြစ်ပါတယ်လို့ Cleverly ကအင်္ဂါနေ့ကပြောလိုက်ပါတယ
်ပြီးခဲ့တဲ့ဇူလိုင်လကယာရုကနေဖယ်ရှားခံခဲ့ရတဲ့တရုတ်နိုင်ငံသားဝင်ကြီးဟောင်းချန်ကင်ဟာ American ပြည်ထောင်စုမှာတာအမတ်ဖြစ်တာဝန်ထမ်းဆောင်နေတုန်းအိမ်အောင်ရေးဖောက်ပြန်ခဲ့ကြောင်းWall Street Journal ကနှိစက်သူတွေကိုကိုးကားပြီးအင်္ဂါနေ့ကသတင်းဖော်ပြလိုက်ပါတယ်ဒီဖြစ်ရပ်တွေတရုတ်တာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးမှုမှာချင်းကန်းကပါဝင်ပူးပေါင်းဆောင်ရွက်နေပြီးဒါကတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိခိုက်မှုရှိမရှိပေါ်အဓိကထားစစ်ဆေးနေကြောင်းဆိုပါတယ်ကွန်မြူနစ်ပါတီတွင်စုံစမ်းစစ်ဆေးမှုလုပ်ရမှာချင်းကန်းဟာအမေရိကန်နိုင်ငံဆိုင်ရာတရုတ်သံမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့တစ်ယောက်မှာအိမ်အောင်ပြင်ပဆက်ဆံရေးရှိခဲ့တာကိုတွေ့ရတယ်လို့ဆိုပါတယ်ချင်ကန်းဟာဝါရှင်တန်မှာတရုတ်သံမတ်ဖြစ်2021ခုနှစ်ဇူလိုင်လကနေဇန်နဝါရီလထိတာဝန်ထမ်းဆောင်ခဲ့တာပါအဲ့ဒီကာလအတွင်းမှာအမေရိကန်မှာချင်ကန်းဟာအိမ်အောင်ပြည်မဆက်ဆံရေးနဲ့ကလေးတဦးရခဲ့ကြောင်းသတင်းရင်းမြစ်နှစ်ခုကိုကိုးကားပြီး Wall Street Journal ကရေးသားတာပါဒီသတင်းနဲ့ပတ်သက်ပြီးအင်္ဂါနေ့ကလုတ်တဲ့တရုတ်အစိုးရရဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်းကိုမေးမြန်းရမှာတော့တရုတ်နိုင်ငံသားရေးဝန်ကြီးအပြောင်းလဲအတွက်သတင်းထုတ်ပြန်ခဲ့ပြီးဖြစ်ပြီးအခုပြောတဲ့သတင်းအချက်လေးနဲ့ပတ်သက်လို့တော့သိရှိထားခြင်းမရှိဘူးလို့ပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 8133ညဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပေါ်ဒုမနဲ့သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။တိုင်းသားလူနည်းစုတွေရဲ့အသိုက်အဝန်းအတွက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်ယုံကြည်မှုမြင့်မားနေတယ်လို့လန်ဒန်စီးပွားရေးတက်ကိုအခြေစိုက်တဲ့ International Growth Center IGC ကအင်္ဂါနေ့ကပြောလိုက်ပါတယ်။နိုင်ငံတကာစီးပွားရေးတိုးတက်မှုလိမ့်လာရေးဌာနလိုအဓိပ္ပာယ်ရနိုင်တဲ့ IGC အဖွဲ့ဟာပဋိပက္ခဖြစ်နေတဲ့နိုင်ငံတွေကစီးပွားရေးကိုအဓိကထားလေ့လာတဲ့အဖွဲ့ဖြစ်ပြီး Oxford တက်ကိုနဲ့ London School of Economics LSE တက္ကသိုလ်ကပညာရှင်တွေရဲ့ဥဆောင်မှုနဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်။ IGC ရဲ့လေ့လာချက်အရတုံ့ပြန်ဖြေကြားသူ69ရာခိုင်နှုန်းက NUG အပေါ်ယုံကြည်ကြပါတယ်။ဖြေကြားကြသူရဲ့69ရာခိုင်နှုန်းကလည်း NUG ကိုယုံကြည်သလို89ရာခိုင်နှုန်းကလည်းလူမှုဝန်ဆောင်မှုပေးဖို့ NUG ဟာထောက်နိုင်ပါလိမ့်မယ်လို့ပြောကြပါတယ်။တိုင်းသားလူနာစုတွေရဲ့အကျိုးစီးပွားကို NUG ကစောအောင်စီရင်ပေးလိုက်မယ်လို့ဖြေကြားသူ80ရာခိုင်နှုန်းဝန်းကျင်ကယုံကြည်ကြတယ်လို့ ICG လေ့လာချက်ကဆိုပါတယ်။ဒါပေမဲ့အာဏာရှိတဲ့နေရာတွေမှာတိုင်းရင်းသားအုပ်စုတွေရဲ့ကိုယ်စားလှယ်တွေအတွက် NUG ကနေရာပေးထားမယ်ဆိုတော့49ရာခိုင်နှုန်းကပဲယုံကြည်ကြတာပါ။ပမာဏနဲ့တိုင်းရင်းသားလူနည်းစုကိုတန်းတူညီမျှဦးစားပေးလုပ်ကိုင်မယ်ဆိုတော့51ရာခိုင်နှုန်းကယုံကြည်ကြတာကိုစစ်တမ်းကတွေ့ရှိပါတယ်။တိုင်းသားလူနည်းစုနေရာတွေကိုအဓိကထားပြီး online ကနေသဘောထားစစ်တိုင်းကို IGC ကကောက်ခံခဲ့တာဖြစ်ပါတယ်။မိဂွန်းတွေကိုဗမာဘာသာအပြင်တိုင်းသားဘာသာစကား6ခုနဲ့မေးမြန်းကောက်ခံခဲ့တာဖြစ်ပြီးလူပေါင်း1113ယောက်ဖြေကြားခဲ့ကြတာပါ။ဖြေကြားကြသူတွေဟာမတူညီတဲ့တိုင်းသားလူမျိုး35မျိုးဖြစ်ကြတယ်လို့ IGC ကပြောပါတယ်။ IGC အဖွဲ့ကိုပဋိပက္ခစီးပွားရေးပညာမှာအထင်ကြီးပေါ်မောက်ခတူဖြစ်တဲ့ Paul Korea ကဦးဆောင်ထူထောင်ခဲ့တာပါ။
မြန်မာနိုင်ငံကိုအာရှဒေသမှာယုံကြည်စိတ်ချတဲ့မိတ်ဖက်နိုင်ငံဖြစ်ဘယ်လာရုစ်ကယူဆကြောင်းရုရှားနိုင်ငံဆိုင်ရာဘယ်လာရုစ်သံမတ်ကြီးဒီမီထရီခရူတရိုင်းက ဘီလာရုဆိုင်ရာမြန်မာစစ်ကောင်စီတပ်မတ်ဥလွင်ဦးနဲ့မော်စကိုမှာတွေ့ဆုံတော့ပြောခဲ့ကြောင်းဘီလာရုအစိုးရသတင်းအေဂျင်စီမှဖော်ပြပါတယ်။သူတို့ကအရင်ဘက်ကဘီလာရုနိုင်ငံကိုတွားရောက်ခဲ့တဲ့စစ်ကောင်စီဒုတိယဝန်ကြီးချုပ်လက်ဖက်နိုင်ငံခြားရေးဝန်ကြီးလက်ဖက်တဲ့ဦးတန်းရွှေရဲ့ခီးစဉ်ရလဒ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဘီလာရုမျိုးတော်မစ်မှာမြန်မာစစ်ကောင်စီရဲ့ကောင်စစ်ဝင်ယုံဖွင့်နိုင်ခဲ့တာကိုနှစ်ဖက်စလုံးကကြိုဆိုကြောင်းပြောပါတယ်။နိုင်ငံရေးရာတွေ့ဆုံဆွေးနွေးမှုတွေဖြစ်ထွန်းမှုအခြေအနေ၊ကုံသွယ်မှု၊စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့လူသားချင်းစာနာထောက်လောက်မှုဆိုင်ရာအပြန်အလှန်ဆက်ဆံရေးတွန်းမြေဆိုင်ရာကိစ္စရပ်တွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကိုအမှုပြုပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့မူပေါင်းအတွင်းမှာနှစ်နိုင်ငံအပြန်အလှန်ထောက်ခံပံ့ပိုးကြဖို့နှစ်ဖက်ပြောဆိုခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးကိုတည်ငြိမ်ဝင်တည်ဆောက်ခဲ့ကြတယ်လို့ဘီလာရုအစိုးရသတင်းအေဂျင်စီမှဖော်ပြပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ UEFA လို့ခေါ်တဲ့ဥရောပနဲ့အာရှတိုက်နှစ်ခုပေါင်းစည်းတဲ့ဒေသရဲ့စီးပွားရေးကော်မရှင်ဂျာနားလည်မှုစာချင်လာလက်မှတ်ထိုးနိုင်ခဲ့တာကိုလည်းဘီလာရုတပ်မကြီးကချီးကျူးစကားဆိုခဲ့ပါတယ်။ဒါကမြန်မာနိုင်ငံအတွက်ယူရေးရှားစီးပွားရေးတမကရဲ့ဈေးကွက်ကိုတည်ယဝင်ဖွင့်လှစ်နိုင်တာလို့ဘီလာရုတပ်မကြီးကပြောပါတယ်
။လုံခြုံစိတ်ချကိုသဘောနဲ့ကိုရေရှည်တည်တတ်မဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အပြန်ခီးအတွက်မြန်မြန်ဆန်ဆန်ဆောင်ရွက်ကြဖို့နိုင်ငံတကာအသိုက်အဝန်းကိုဘင်္ဂလားဒေ့ရှ်တပ်မတော်မိုဟာမက်ရှာဟာဘူဒင်ကအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်လာဂျာနီအဖွဲ့ရဲ့ခုနှစ်ချိန်ပြောင်းမိတ်ဖက်စီးဝေးဖွင့်ပွဲကို Pan Pacific Sonar Gyan Hotel မှာချင်းပါခဲ့ရမှာတမရကခုလိုပြောခဲ့တာဖြစ်တယ်လို့ UNB News Tagger Online သတင်းဌာနကဆိုပါတယ်။မြန်မာနိုင်ငံကဒီအာရမအနေထုတ်ခါတဲ့ရိုဟင်ဂျာဒုက္ခသည်တစ်တမနှစ်တန်းကိုလူသားချင်းစာနာထောက်ထားမှုရနိုင်ငံတွင်းတို့ဝန်ခံခဲ့တာဖြစ်ပြီးဘင်္ဂလားဒေ့ရှ်ကစားစရာနေစရာနဲ့တခြားလူအပ်တာတွေပေးထားပါတယ်လို့တမရကဆိုပါတယ်။အခုချိန်မှာတော့နိုင်ငံတကာအသိုက်အဝန်းကဖြစ်ရှင်းမှုအသစ်တက်ကိုရှာဖွေရမယ့်အချိန်ရောက်နေပါပြီလို့တမရရှာဟာဘူဒင်ကပြောသွားပါတယ်။
မြန်မာနိုင်ငံအထက်ပိုင်းချင်းနှင်းမြစ်ထမလူတရားကျော်ပါလာတဲ့တမော်တစီအင်္ဂါနေ့မနက်ကနစ်မြုပ်သွားခဲ့ပြီးဒါဇင်နဲ့ချီတဲ့လူတွေပျောက်ဆုံးလေကြောင်းဒေသခံမီဒီယာတွေကိုကူးကပြီး AFP သတင်းကဆိုပါတယ်ဒီရေရင်ဟာစကိုင်းတိုင်းကလေးခရိုင်မင်းကင်းမြို့နယ်ကရှဲနဲ့တောင်ချီမှာနစ်မြုပ်ခဲ့ကြောင်းပြည်တွင်းမီဒီယာတွေကပြောပါတယ်ရှာဖွေလုပ်ငန်းတွေစတင်နေပြီးပျောက်ဆုံးသူအရေအတွက်ကိုတွက်ချက်နေကြောင်းစစ်ကောင်စီရဲ့စကိုင်းတိုင်းဒေသကြီးတေယူပုဆောင်ဝင်ကြီးဌာနနဲ့နီးစပ်သူတူကိုကူးကပြီးဒေသတွင်းမီဒီယာတွေမှာဖော်ပြပါတယ်မြန်မာမီဒီယာတချို့ကတော့ဒီနစ်မြုပ်ခဲ့တဲ့တမောကစစ်ကောင်စီရင်ရင်အုပ်စုတွေကလို့ဆိုပြီးစစ်ကောင်စီတပ်ဖွဲ့ဝင်တချို့ပြောက်ဆုံးနေတယ်လို့ဒေသအခြေစိုက်တော်လိုင်းအင်အားစုတွေကိုကူးကားပြီးရေးသားကြပါတယ်စစ်တပ်လိုလာတဲ့ Telegram Channel တွေကလည်းမင်းကင်းမြို့နယ်ထဲမှာဆက်လက်တစီနစ်မြုပ်ခဲ့ကြောင်းရေးသားကြပေမဲ့အသေးစိတ်အကြောင်းအရာတွေတော့မပါပါဘူးစစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုတော့ဆက်ကွယ်နေတယ်ဖြစ်ပါတယ် VOA နေနဲ့ဒီရေမောဘသူတွေပဲသွားမယ်ဆိုတာနဲ့သေဆုံးပြောက်ဆုံးသတင်းတွေကိုတီးကြအတည်ပြုနိုင်ဖို့စူးစမ်းနေစေဖြစ်ပါတယ်ခင်ဗျာ ဗုဒ္ဓဦးနေမနဲ့ထိတ်တန့်ရောက်တဲ့တဲ့တွေကိုဥတ္တမောင်တန်းတဲ့သူကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bamis.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းမှာနားဆင်နိုင်ပါတယ်။အခုပထမဆုံးတော့ကုလသမဂ္ဂကမြမအရေးအခြေအနေပဲတွဲဆုံမေးမြန်းခန်းကိုကြည့်အောင်ပါဗျ။88ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြမကိုစားပြုတန်မတ်နေရစီစစ်မှုအလားအလာနဲ့မြမအရေးအခြေအနေတွေအကြောင်းကိုတန်မတ်ကြီးဥကျော်မိုးထွန်းကိုမတ်ဣတန်စင်ကတီးသန့်တွဲဆုံမေးမြန်းထားပါတယ်ဗျာ။
အရင်ရက်ပိုင်းတွေကရတဲ့ indication တွေအရာပေါ့နော်ဒါကျွန်တော် indication တွေလို့ပဲပြောတာပေါ့နော် indication တွေအရာမနစ်ကအတိုင်းဖြစ်မဲ့အနေထားမျိုးရှိတယ်လို့ပဲကျွန်တော်တို့ indication ရပါတယ်ခင်ဗျမနစ်ကအတိုင်းဖြစ်မဲ့ဆိုတဲ့ဥစ္စာကတော့အားလုံးသိတဲ့အတိုင်းပေါ့နော်မနစ်က general debate မှာဟိုကျွန်တော်ဟိုမိန့်ခွန်းဝင်ရောက်ပြောကြားခြင်းမပြုခဲ့ပေါ့နော်ကျွန်တော်ပြီးခဲ့တဲ့ထုံးစံအတိုင်းကျွန်တော်ဒီ General Assembly စပြီဆိုရင်တော့ဒီ General Debate မှာမြန်မာကိုစားစကားပြောဖို့အတွက်ကိုဟိုကျွန်တော်တို့အမြဲတမ်းဟို subscribe လုပ်ပါ speaker list မှာဆိုတော့ဒါကတော့ဘောနော်တယောက်နဲ့တယောက်နားလည်မှုနဲ့ပေါ့နော်တချို့ဥစ္စာတွေမှာဒီမိကွန်းကိုပြောဖို့မပြောဖို့ဆိုတဲ့ဥစ္စာတွေကဒီလိုမျိုး part of the arrangement နေနေလို့ပေါ့နော်နောက်ဆုံးအချိန်တစ်ခုရောက်ရင်အဲကျွန်တော်မနစ်ကလည်း withdraw လုပ်ပေးခဲ့တယ်ပေါ့နော်ဆိုတော့ဒီနှစ်လဲဒီလိုမျိုးတောင်းနေတောင်းနားလည်မှုအရာပေါ့နော်။အော်ကျွန်တော် withdraw တော့လုပ်ပေးခဲ့ပြီပါပြီခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုဒီနှစ်88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာပေါ့နော်။မြန်မာအရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လက်တွေ့လှုပ်ဆောင်မှုဖြစ်လာနိုင်မဲ့ဆွေးနွေးချက်တွေပါဝင်နိုင်ပါလားရှင်။
အခုဒီ general debate ကတော့ဒါနိုင်ငံတွေရဲ့သူတို့ policy တွေကိုပြောတဲ့ဥစ္စာပေါ့နော်။ဒါကြောင့်ဒီကနေပြီးတော့ policy တွေပြောတဲ့အတွက်ကြောင့်သူတို့ဘာအလေးထားဖို့ရှိလဲ။သူတို့ဘာရှေ့သွားဖို့ရှိမလဲဆိုတော့ဒီ policy main ကုန်းတွေကတော့အနေနဲ့အများဆုံးမှန်းလို့ရပါတယ်ပေါ့နော်။ဒါပေမဲ့လည်းခုနပြောတဲ့ General Assembly တစ်ခုလုံးအနေနဲ့ပြောရဲဆိုရင် General Assembly ကကျွန်တော်တို့ဒီ90ဒီ September 5ရက်နေ့ကတော့စလိုက်ပြီပေါ့နော်။ဒီနှစ် နောက်နှစ်စက်တင်ဘာအထိတစ်နှစ်ပတ်လုံးဂျန်နရယ်အဆမ်ဘလီကတော့တွားနေအောင်ပါဘောနော်အဲ့ဒီအထဲမှာအခုဒီစက်တင်ဘာပြီးတော့ဒီစက်တင်ဘာကနေဒီဇင်ဘာလကုန်ထိကကျွန်တော်တို့လွယ်လွယ်ကူကူဒီဂျန်နရယ်အဆမ်ဘလီရဲ့အဓိကအပိုင်းလို့ကျွန်တော်တို့ခေါ်ရပေါ့နော် main part လို့ခေါ်တယ်။ပြီးရင် January ကနောက်နှစ် January ကစပြီးတော့ September ထိတော့ကျွန်တော်တို့ကဒုတိယပိုင်း second part လို့ခေါ်ရပေါ့နော်။ဒါကတော့ရေဘူးရခေါ်တဲ့ဥစ္စာတွေပါ။ဒါအခုဒီ General Assembly ဒီ3လအတွင်းမှာတော့ရေဘူးရအဖြစ်ဒီအရင်နှစ်တည်းကဆောင်ရွက်တဲ့ဥစ္စာတွေကိုပြန်ဆောင်ရွက်တဲ့ဥစ္စာရှိတယ်။တချို့ဥစ္စာတွေမှာကျတော့နှစ်နှစ်တစ်ကြိမ်ဒီခေါင်းစဉ်ကိုဆွေးနွေးတဲ့ဥစ္စာတွေရှိတယ်ပေါ့နော်။မြန်မာနဲ့ပတ်သက်ရင်တော့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတတိယကော်မတီမှာကျွန်တော်တို့မြန်မာနဲ့ပတ်သက်ပြီးတော့ resolution နှစ်စဉ်ရှိခဲ့တာရှိတယ်ပေါ့နော်ဆိုတော့ဒီ resolution ကတော့ဒီနှစ်လဲဆက်ရှိမဲ့ဥစ္စာမျိုးရှိတယ်ဒီ resolution ရဲ့အဓိက force ခေါင်းစဉ်ကိုပြန်ကြည့်လိုက်တယ်ဆိုရင်ပေါ့နော်သူကတော့ဒီ human rights situations of Rohingya and other minorities ဆိုတဲ့ခေါင်းစဉ်နဲ့တွားထားတဲ့resolution ဖြစ်ပါတယ်ဒါကြောင့်ခေါင်းစဉ်အရာ focus ကတော့ Rohingya ကိစ္စဖြစ်တယ်ဒါပေမဲ့လည်းပေါ့နော်အခုနောက်ပိုင်းဒီ2021နောက်ပိုင်းနေမှာတော့ဒီအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့နည်းနည်းလေးတွေ reflect လုပ်လာတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့ reflect လုပ်ပုံတော့မဟုတ်သေးဘူးဒါတွေကတော့ကျွန်တော်တို့ပါအောင်ပေါ့နော်အခုမြေပြင်မှာဖြစ်နေတဲ့ဥစ္စာတွေနဲ့ဟက်ဆက်အောင်တော့ဒါတွေကိုဆက်လက်ဆောင်ရွက်သွားဖို့ရှိပါမယ်လို့ဒါတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ပါနောက်တစ်ခုကတော့ကျွန်တော်တို့ပထမကော်မတီပေါ့ပထမကော်မတီစာလက်နက်ဖြတ်သိမ်းရေးကော်မတီပေါ့အဲဒီလက်နက်ဖြတ်သိမ်းရေးကော်မတီမှာတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဦးဆောင်ပြီးတော့ပေါ့နော် resolution တခု nuclear disarmament နဲ့ပတ်သက်တဲ့ resolution ကိုကျွန်တော်နှစ်စဉ်တင်လေးရှိပါတယ်ဆိုတော့ဒီနှစ်လဲကျွန်တော်တို့အရင်နှစ်ကအတိုင်းဆက်လက်တင်သွားဖို့တော့ရှိပါမယ်ဆိုတာလေးတော့ကျွန်တော်ကြုံတော့အသိပေးလိုပါတယ်ခင်ဗျဟုတ်ကဲ့
မအီတန်စင်တွစ်ဆုံမေးမြန်းခဲ့တာပါအခုတစ်ဆက်တည်းနောက်ထပ်တွစ်ဆုံမေးမြန်းခန်းတစ်ခုနဲ့ဆက်ချင်ပါတယ်2022ခုနှစ်မှာရုရှားရဲ့ယူကရိန်းပေါ်ကျူးကျော်စစ်ကိုကမ္ဘာအဝန်စိုက်နေခြင်းဆက်နသိမ်းမှုအောက်မှာခံစားနေရတဲ့မြန်မာပြည်သူတွေရဲ့အရေးကိုနိုင်ငံတကာဘက်ကကူညီမှုတွေအားနည်းသွားမဲ့အရေးနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကအလွန်မဲ့စိုးရင်ကြောင်းဩစတြေးလျစီဝိုင်းပညာရှင်ရှောင်းတန်းနက်က VOA ကိုပြောလိုက်ပါတယ်ဒေါ်ဆန်းစုကြည်ရဲ့စီဝိုင်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ရှောင်းတန်းနက်ကိုအာဏာသိမ်းပြီးပြီးချင်းစစ်ကောင်စီကပူတပြင်းလဲဖမ်းဆီးခဲ့တာဖြစ်ပါတယ်။ဘာကြောင့်အခုလိုဖမ်းဆီးခဲ့ရပါသလဲ။အချင်းနောက်ထဲမှာရက်ပေါင်း650နေခဲ့ပြီးနိုဝင်ဘာကမှလူငင်းချမ်းသာခွင့်နဲ့လွတ်လာတဲ့ရှောင်းထန်းလက်ကိုမတ်အင်ဂျင်နိုင်ငံဇုံကတဆင့်မေးမြန်းထားပါတယ်ခင်ဗျာ
။ Can you recall her that
ရှောင်းအနေနဲ့ဒီဒေါ်ဆန်းစုကြည်နဲ့နေပြည်တော်တရားရုံးမှာတွေ့ဆုံချိန်တိုင်းပေါ့နော်။နိုင်ငံတကာနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့အဓိကအမှားစကားကိုရောကြားခဲ့တာမျိုးရှိလားရှင့်။မှတ်မိသလောက်ပြောပြပါ
Yes, very much calling for the international community. Firstly, to
ဟုတ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းကိုဒေါ်ဆုအလေးနဲ့တောင်းဆိုထားပါတယ်။သူစိုးရိမ်တာကယူကရိန်းရေးကိုကမ္ဘာကအာရုံစိုက်နေတဲ့အချိန်မှာမြန်မာအရေးနဲ့နိုင်ငံတကာဝေးကွာသွားမယ့်အခြေအနေဖြစ်ပါတယ်။ယူကရိန်းကိုကမ္ဘာကအာရုံစိုက်တာကကြိုးကြောင်းစီလျော်ပြီးမဲ့မြန်မာနိုင်ငံမှာလည်းပြည်သူတွေဟာအလားတူပဲဒုက္ခရောက်နေတဲ့အခြေအနေကိုကမ္ဘာကမေ့သွားမှဒေါ်ဆုအလုံးမဲ့စိုးရိမ်ခဲ့တာပါ။ဒါကြောင့်မို့သူ့ရဲ့မိတ်ဆွေဟောင်းတွေကိုတက်နေတဲ့လောက်မြန်မာအရေးအလေးပေးဒီဇိုင်းမမတ်ဆောင်ရွက်ဖို့ဒေါ်ဆုကတောင်းဆိုထားပါတယ်။
ဒေါ်ဆန်းစုကြည်ရှင်
ဒါဆိုရင်ဒေါ်ဆန်းစုကြည်ကယူကရိန်းပေါ်ရုရှားကျူးကျော်စစ်အကြောင်းကိုသိနေတာလားရှင
် Try yes so she had a number of channels of information
မှန်ပါတယ်ဒေါ်ဆုမှာသတင်းချက်လက်တွေရနိုင်တဲ့လမ်းကြောင်းတွေရှိပါတယ်ဒါပေမဲ့ကျွန်တော်ပြောခဲ့သလိုပဲကျွန်တော်ကိုယ်တိုင်လည်းနိုင်ငံတကာသတင်းတွေကိုသူနဲ့တွေ့တဲ့အချိန်မှာပြောပြခဲ့တာတွေရှိပါတယ်ဒီလိုမျိုးကမ္ဘာလုံးဆိုင်ရာအဖြစ်အပျက်တွေကိုကျွန်တော်သူနဲ့ဆွေးနွေးပြောဆိုတဲ့အချိန်မှာဒေါ်ဆုဘက်ကစိုးရိမ်မှုတွေအတော်လေးကြီးလာကိုကျွန်တော်မြင်ခဲ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တာယူကရိန်းကိုရုရှားကျူးကျော်တာအဲ့ဒီချိန်ကာလကိုဗစ် -19 ကာယောဂါအခြေအနေစတဲ့ကမ္ဘာအလှည့်ပြောင်းနေပေါ်မှာဒေါ်ဆုဘက်ကစိုးရိမ်မှုတွေရှိနေခဲ့ပါတယ
် It is also very interesting that why did the military leaders
ရှောင်းဟိုဒီ2021ခုနှစ် February လမှာအာဏာသိမ်းပြီးပြီးချင်းစစ်ကောင်စီကဘာကြောင့်အပူတပြင်းဖမ်းဆီးခဲ့တာလဲရှင်
Yeah it's an interesting question I think number 1 it was to use
စိတ်ဝင်စားစရာမေးခွန်းပါပဲနံပါတ်1ဒေါ်ဆုနဲ့အခြားရေးပါသူတွေကိုသူတို့ဆွဲချက်တွေတင်ဖို့ကျွန်တော်ကိုအသုံးချတယ်လို့ကျွန်တော်မြင်ပါတယ်။ဒေါ်ဆုနဲ့သူ့အစိုးရအဖွဲ့ဟာနိုင်ငံသားတွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့ပုံစံမျိုးဇလန်းစင်ပုံဖော်ဖို့အတွက်စစ်ကောင်စီကအသေးအတန်ကြိုးစားတာဖြစ်ပါတယ်။နိုင်ငံသားတွေလူစုတွေကဒေါ်ဆုကိုကြိုးဆွဲချုပ်ကန့်နေတယ်လို့စစ်ကောင်စီကလှုပ်ကြံဖန်တီးပေမဲ့ဒေါ်ဆုကိုဘယ်သူမှချုပ်ကန့်လို့မရဘူးဆိုတာလူများသိကြပါတယ်။ဒါကြောင့်မလို့ကျွန်တော်ကိုဖမ်းခဲ့တဲ့စစ်ကောင်စီရဲ့အဓိကရည်ရွယ်ချက်ကတော့ဒေါ်ဆုနဲ့ NLD အစိုးရအဖွဲ့တွေကပြည်ပြင်ပြောင်းလဲရေးသမားတွေကိုတိုက်ခိုက်ချင်လို့ဖြစ်ပါတယ်။နောက်စိတ်ပိုင်းကတော့ စစ်ကောင်းဆောင်တွေဟာနိုင်ငံခြားသားတွေကိုတင်မကပဲနဲ့နိုင်ငံခြားတွေးခေါ်စတဲ့နိုင်ငံခြားကြောက်စိတ်ကြီးကြီးမားမားရှိနေတယ်လို့ကျွန်တော်မြင်ပါတယ
် You have been calling on the Australian government to
short အနေနဲ့ဒီမြန်မာပြည်မှာနိုင်ငံပိုင်ဘဏ်တွေအပေါ်မှာပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ကိုအော်စတြေးလျအစိုးရကိုမကြသေးခင်ကပဲတိုက်တွန်းခဲ့တာတွေ့ရပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာကစီးပွားရေးအကျပ်တဲရောလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဒီအကျပ်တဲတွေပါရင်ဆိုင်နေရတော့အဲ့တော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကဘလို့မျိုးဒီအကောင်းဆုံးနီလန်းတွေနဲ့မြန်မာအရေးကိုဖြည့်ရှင်းနိုင်မလဲရှင
် Yeah so I one of the reasons why I've been highlighting the issue of the state owned
နိုင်ငံပိုင်ဘဏ်တွေကိုပိတ်ဆို့အရေးယူဖို့မိမောင်းထိုးပြတဲ့အကြောင်းရင်းတွေကတော့ဆရာနာရှင်တွေရဲ့လောက်ကင်နှမဲ့စွမ်းရည်တွေကိုရှော့ချဖို့ပြည်သူတွေပေါ်သူတို့တိုက်ခိုက်နေတဲ့စစ်ပွဲတွေမှာတုံးနေတဲ့လက်နက်တွေ၊လေယာဉ်တွေ၊ခရမ်းမီးကြောက်တွေ၊လောင်စာဆီတွေကိုနိုင်ငံခြားငွေတွေနဲ့ဝယ်ယူလို့မရနိုင်အောင်လုပ်ဖို့အတွက်ဒီဘဏ်တွေကိုတန်ခတ်ရေးဖို့လိုပါတယ်။ဒီဘဏ်တွေမှာရှိနေတဲ့နိုင်ငံခြားရန်ငွေတွေကိုပိတ်ဆို့ဖို့အရေးကြီးပါတယ်။လူသားချင်းစာနာမှုအကူအညီကိုလိုချင်တဲ့ဆိုရင်လူတွေအစုလိုက်ပြုံလိုက်သေးအောင်တိုက်ခိုက်နေတဲ့စစ်ပွဲတွေကိုအ ਨੇ စုံရပ်တန့်သွားအောင်လုပ်သင့်ပါတယ်။လက်နက်မရှိတဲ့ကိုယ့်ရဲ့ပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လူရက်ကိုတားမြစ်ဖို့လိုအပ်နေပါတယ
်။ Thank you so much Sean.given your time and being with us
thank you
မအင်ဂျင်နီမင်းမြန်ခဲ့တာပါအခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုတ်နဲ့ဆက်ပါမယ်ဟောင်ကောင်ကိုလားလေတဲ့ကဘာလက်ခီးတဲ့ဥယေဟာအရင်ကတနစ်ကို65သန်းလောက်ရှိနေပေမဲ့ဒီနေ့ထက်မှတော့ကဘာလက်ခီးတဲ့ဥယေကဒီပမာဏရဲ့ထက်ဝက်လောက်တောင်မရှိတဲ့အတွက်ခီးသွားလုပ်ငန်းနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေတယ်ဆိုပါတယ်ကိုဗစ်ကပ်ရောဂါမတိုင်ခင်မှာဟောင်ကောင်စီးပွားရေးဖွံ့ဖြိုးမှုရဲ့900ကိုင်လုံးနီးပါးနဲ့အလုတ်ကိုင်စုစုပေါင်း600ကိုင်လုံးကဟောင်ကောင်ရဲ့ခီးသွွားလုပ်ငန်းနဲ့ဆက်ဆက်နေတာဖြစ်ပါတယ်။ VOA သတင်းတောက်စင်တီဆူဟောင်ကောင်ကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်
။ဟောင်ကောင်ကကမ္ဘာနဲ့ခီးသွွားတွေဟာဒေတာစီးပြီးတော့ဟောင်ကောင်ရဲ့အထင်ကြီးနေရာတွေကတစ်ခုဖြစ်တဲ့တောင်ထိပ်ကိုသွားနေကြတာဖြစ်ပါတယ်။ရထောင်မှာခီးတဲ့တွေနဲ့ပြည့်နေပြီပဲတစ်ချိန်ကအာရှမှာကမ္ဘာနဲ့ခီးတဲ့တွေအများဆုံးသွားလေရှိတဲ့ဟောင်ကောင်ကိုဒီနေ့မှလာတဲ့ကမ္ဘာနဲ့ခီးတဲ့ဥယေဟာကိုဗစ်မတိုင်ခင်ကလာတဲ့အရေးတွက်ထက်အများကြီးနည်းနေပါတယ်။ဒီကရဇန်နဝါရီလကခီးသွွားလုပ်ငန်းတွေကိုပြန်ဖွင့်လိုက်ပြီးချိန်ကစပြီးတော့ဟောင်ကောင်ကိုလာတဲ့သူအရေအတွက်ဟာတန်း30ရှိဖြစ်ပေမဲ့2019မှာ56တန်းနဲ့2018မှာစံချိန်တွေ65တန်းနဲ့နှိုင်းယှဉ်ရင်တော့အများကြီးရော့ကျသွားတာဖြစ်ပါတယ်။အခုချိန်ထိတော့ဟောင်ကောင်ကိုလာတဲ့ကမ္ဘာလက်ခီးတဲ့အများစုဟာတရုတ်ပြည်မကြီးကဖြစ်ပါတယ်။ဒါပေမဲ့အခုခါမှာတော့တရုတ်ပြည်မကြီးကလာတဲ့သူတွေလည်းအရင်လောက်မများတော့သလိုလာတဲ့သူတွေဟာလည်းအရင်လိုသိပ်မသုံးကြတော့ဘူးလို့ပြောပါတယ်။
反正我今天逛了一下街，我觉得，价钱可以，就是跟国内好像。
可所以，这马瑞尼呢，只有比马吉马微真啊微那米，这个嘞对没关着吧？比如这马瑞可说 ，Internet online 啊，你嘞微那米咯，这球 online 啊，你微的哈瑞所以，好搞嘛微拉特得打吧嘞。
这有西班牙加什么讲？比马吉个拿嘞，起多的嘞，东说的小拉架子喽，哎喽，东说的吹打拉拉叫 ，Stanley 感觉喽，卢姆在温博马嘞。ရိုက်ခတ်မှုတွေရှိလာနေပါတယ်စလန်ဒကန်ကြီးဟာအရင်ကတော့ကမ္ဘာလက်ခီးသွွားရည်နဲ့ပြည့်နေပေမဲ့အခုခါမှာတော့အတော်လေးကိုခီးသက်တွေနည်းပြီးတော့တိတ်ဆိတ်နေပါတယ်တမိုင်းဝင်အထင်ကြီးနေရာကြီးမှာဖွင့်ထားတဲ့ဒီစားတောက်ဆိုင်လိုမျိုးစီးပွားရေးလုပ်ငန်းတွေလည်းခီးသွွားလုပ်ငန်းကြာဆင်းတာကြောင့်ရုန်းကန်နေကြရပါတယ
် and yes there's a lots of let's say main
area တရုတ်ပြည်မှာကြီးကနေလာတဲ့သူတွေအများကြီးရှိပါတယ်ဒါပေမဲ့လည်းသူတို့ကပတ်စံတိတ်မတုံးကျင်ကြတော့ပါဘူးသူတို့ကဒီကိုဓာတ်ပုံရိုက်ဖို့လောက်ပဲလာကြပြီးပြီးရင်ပြန်သွားကြတယ်အဲ့လိုဆိုတော့ဒီမှာရှိတဲ့စားတောက်ကုန်လုပ်ငန်းတွေအတွက်အထောက်အကူမဖြစ်ပါဘူ
းကမ္ဘာလက်ခီးသွွားတွေကိုပဲအားကိုးနေရတဲ့တချို့စတိုးဆိုင်တွေဆိုရင်ဆက်မလုံနိုင်တော့လို့ပိတ်လိုက်ရတာတွေရှိပါတယ်ဒါပေမဲ့ Kenneth Fong လိုမျိုးတချို့ဆက်လုံနေတဲ့သူတွေလည်းရှိပါတယ် Kenneth Fong ကတရုတ်ရိုးရာဆေးရောင်စုံပကြီးတွေဆွဲပြီးတော့ရောင်းတဲ့သူဖြစ်ပြီးတော့အရင်ကတစ်နေ့ကိုတရာလောက်ရောင်းရလေရှိပေမဲ့အခုခါမှာတော့တနေ့ကို10ခုလောက်ပဲရောင်းရတော့တာဖြစ်ပါတယ်။ဒါပေမဲ့အခြေအနေတွေပြန်ကောင်းလာမယ်လို့တော့သူကမျှော်လင့်နေပါတယ်
။ဟောရင်းတို့ကြိုကြောစံစားခဲ့ဆက်ရလင်ကြလားချက်ပေါ်ဆက်ရလင်ကြလား။ဒါရင်ငိုကောတက်ဟောလံ
ကျွန်တော်ဒီမှာအလုပ်လုပ်နေတာနှစ်30ကျော်နှစ်40နီးပါးလောက်ရှိနေပါပြီ။ဒါပေမဲ့ကျွန်တော်အနေနဲ့ဒီအလုပ်ကိုလက်လျှော့ပြီးရပ်လိုက်မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့အသက်ကကြီးပြီလေ။အဲ့ဒီတော့နောက်အလုပ်တစ်ခုပြောင်းလုပ်ဖို့မလုပ်ချင်ပါဘူ
း2019တုန်းကဟောင်ကောင်မှာတရုတ်ဆိုးရွားကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဆိုးရွားကတင်းကျပ်တဲ့အမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းပြီးတော့အဲ့ဒီရဲ့ကြက်ရိုက်ခတ်မှုတွေရှိပေမဲ့လည်းဟောင်ကောင်ဆိုးရွားကတော့သူတို့ရဲ့ခီးသွွားလုပ်ငန်းဟာဖြည်းဖြည်းချင်းပြန်ဥမော့လာမယ်လို့ရှုမြင်နေပါတယ် ကမ္ဘာလဲခီးသွားလုပ်ငန်းဘုတ်ဖွဲ့ကတော့ဟောင်ကောင်ကိုအခုနှစ်တွင်ခီးတဲ့တန်း30လောက်လာမယ်လို့ခန့်မှန်းထားပါတယ
် We see the beautiful views it's a city like no other
ဒီမြေခွင်းကအရမ်းလာတာကတခြားဘယ်မြို့နဲ့မှမတူပါဘူးဒီနေရာကအရမ်းထူးခြားတဲ့နေရာဖြစ်ပြီးတောင်တွေရောပင်လယ်ပါနှစ်မျိုးစလုံးရှိပါတယ်ဒါမျိုးကိုတခြားဘယ်မှာမှမရှိနိုင်ပါဘူးပြီးတော့ဒါကတကယ်ကိုခင့်မိတဲ့အကြီးစားမြို့ပြကြီးတစ်ခုဖြစ်ပြီးကမ္ဘာပေါ်ကလူတွေအကုန်ရှိပါတယ်။ကမ္ဘာလည်းဘိုးတက်တဲ့ကိုရောက်နေတယ်လို့ပါပဲ
။ဒါပြင်တချို့ခီးတွေကလည်းဟောင်ကောင်ရဲ့ခီးသွားလုပ်ငန်းဟာပြန်လဲဥမော်လာမှာဖြစ်တယ်လို့အကောင်ဘက်ကနေရှုမြင်နေကြပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါ။အခုတစတဲ့တိုင်းပြည်လုံးမှာနှလုံးအထုကုဆရာဝန်တယောက်ပဲရှိတဲ့အာဖရိကကျွန်းနိုင်ငံလေးအကြောင်းသတင်းဆောင်မှာကြည့်အောင်ပါ။နိုင်ငံသား2သိန်းလောက်ပဲနေထိုင်တဲ့အာဖရိကကျွန်းနိုင်ငံငယ်တစ်ခုဖြစ်တဲ့ဆာအိုတိုမေးနဲ့ပရင်စီပေးဆိုတဲ့နိုင်ငံလေးမှာလုံယောဂါကုဆရာဝန်ကတူပဲရှိပါတယ်။အဲ့ဒီနှလုံးထုကုဆရာဝန်ကြီးဒေါက်တာမီယာယန်ကင်ဆာဒရန်နဲ့တွေ့ဆုံခဲ့တဲ့ VOA သတင်းတောက်အော်စကာမက်ထရီယိုသတင်းပေးပို့ခဲ့တာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်။ပရင်စီပေးကျွန်းမှာနေတဲ့ဂါစီဘောဂီဆာသူတို့နိုင်ငံရဲ့တူတီသောနှလုံးအထုကုဒေါက်တာမီရာယန်ကင်ဆာဒရန်နဲ့ကုဖို့အတွက်93မှန်ခီးချီတဲ့ဆာတိုအိုမေးကိုတင်မောနဲ့လာခဲ့ရတာပ
ါ Como vivo no
príncipe ကျမက principe မှာနေပါတယ်အဲ့ဒီမှာနှလုံးကုဆရာဝန်မရှိပါဘူးကျမခြေရောက်ကအမြဲရောင်းနေပါတယ်ဆရာဝန်နဲ့ပြတာဆစ်စစ်တာလဲခဏခဏပါပဲဒါပေမဲ့ဘာယောဂဖြစ်နေမှမသိပါဘူးဒါကြောင့်ကျမကိုဒေါက်တာမီရာရန်နဲ့ပြဖို့လွှဲပေးလိုက်တာပ
ါလူဦးရေ2သိန်းကျော်နေထိုင်တဲ့ Shadow Omis နဲ့ principe နိုင်ငံငယ်ကလေးအတွက်တဦးရီတော့နှလုံးအထုကုဖြစ်တဲ့ဒေါက်တာကက်ဆန်ဒရာဟာဒီနေ့ကိုလူနာ20နဲ့အစိတ်ကြာကြည့်ပေးရပါတယ
်။ယကဘပစင်မဆူဘီကာ
နှလုံးယောဂဖြစ်လာနေသူအလုံးဟာကျမရဲ့ကုသမှုခံယူဖို့လိုနေတယ်ဆိုတာကိုသိလာရတာကတာဝန်ကြီးတရဖြစ်လာပြီးဒီပြဿနာတွေကိုထိုင်းပြီးတော့ရှင်းနေရတာကပွန်ထုတ်ကြီးဌာနသလိုဖြစ်လာနေတာပါ
။ Shadow Omen နဲ့ Principe ကျမရဲ့ဝန်ကြီးဌာနကတော့သူတို့နိုင်ငံရဲ့တခုတည်းသောရှေ့ုံ Aris D Manesis မှာအတွေ့အအများဆုံးကနှလုံးယောဂလို့ပြောပါတယ်။Agri Sandra Sosa ဟာဒီဆေးရုံနှလုံးဌာနကျွမ်းကျင်ပညာရှင်နှစ်ဦးတည်းကတက်ဦးဖြစ်ပါတယ
်။ In this moment my colleague stopped for the país.
ကျမနဲ့အတူလုပ်နေသူကနိုင်ငံခြားမှာနှစ်နှစ်အထူးသင်တန်းတက်နေတော့လောလောဆယ်ကျမတယောက်တည်းပဲဒီဌာနတစ်ခုလုံးကဆက်နဲ့ပတ်သက်တာအလုံးကိုတာဝန်ယူထားရပါတယ်။စိတ်မကောင်းပါဘူး
။ကျမရဲ့ဝန်ကြီး Calcio Honkia ကတော့ဝန်ထမ်းတွေကိုသင်တန်းပေးဖို့အပြင်နိုင်ငံခြားမိတ်ဆွေတွေရှိကနေအကူအညီတောင်းဖို့လဲလုပ်ရမယ်လို့ပြောပါတယ
်။ Nós fizemos manifesto.
ပေါ်တူဂီနိုင်ငံတို့ WHO တို့တင်မကပဲကျူးပါလို့မိတ်ဆွေနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်ခြင်းကြောင်းပြောထားပါတယ်။ပြည်တွင်းလိုအပ်ချက်ကတိုးလာနေတာကြောင့်ဒီယောဂဆန်ရသင်တန်းတွေအတွက်ရင်းနှီးမြှုပ်နှံမှုပိုလုပ်ရမှာပါ
။ဒေသတစ်ခုရဲ့အနေအထားကဒေသခံတွေရဲ့လူနည်းမှုဘဝပေါ်မှာမူတည်လေးရှိပါတယ်။ဆာတိုအိုမင်းနဲ့ principe နိုင်ငံမှာနှလုံးယောဂအဖြစ်များတာကဒေသခံတွေကိုယ်လက်လှုပ်ရှားမှုမရှိတာအရက်သေးစားအလွန်ကျွံတောက်တုံးပြီးဆားအရန်ဆားတာကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းနှလုံးယောဂရှင်60ရာခိုင်နှုန်းလောက်ဟာငွေကြေးမတတ်နိုင်တဲ့အတွက်ဆေးဆက်ပြီးမကုနိုင်ကြဘူးလို့ဒေါက်တာကက်ဆန်ဒရာကပြောပါတယ်
။ Marcamos as consultas mas no dia da consulta
ဆေးရုံချိန်မိလိုက်ပေမဲ့ကျွန်းနှကျွန်းကြားခီးစိတ်မရှိလို့မလာနိုင်သူကအများပါတယ်။နောက်တစ်ချက်ကလည်းနှလုံးယောဂါကနာတာရှင်မလို့ဆက်ဆက်ကုဖို့လိုတယ်လေလူနေမှုစိတ်ကမြင်မာလာတော့အခြေအနေကပိုဆိုးလာပြီးတော့အတော့ကိုစိတ်ပူစရာပ
ါလူနာတွေတဲကပေါ်တူဂီကိုပို့ပြီးကုသဖို့လိုအပ်တဲ့ဝေဒနာရှင်အများစုဟာအသက်ဆုံးရလေရှိတယ်လို့လည်းဒေါက်တာကက်ဆန်ဒရာကပြောပါတယ
် Estamos doentes que estão à espera quase um ano
အချို့လူနာတွေဆိုရင်တစ်နှစ်လောက်စောင့်နေရတာကြောင့်အခြေအနေကဆိုးလာတတ်ပါတယ်ဒီလိုအခြေအနေဆိုးလာနေသူတွေအများကြီးဖြစ်နေတဲ့အတွက်သိပ်ပြီးတော့အစိုးရကောင်းပါတယ်ဒီလိုပို့ပြီးတော့ကုသမဲ့သူတွေကိုဒီမှာပဲကုသပေးဖို့ဆိုရင်တော့ဒီမှာပဲရင်းနှီးမြှုပ်နှံမှုတွေလုပ်ပေးဖို့လိုပါတယ
် Aris D Manesi ဆေးရုံမှာနှလုံးယောဂါရှင်တွေကိုယာယီအဆောက်အဦတွေမှာကုသပေးနေတာနှစ်နှစ်လောက်ရှိနေပါပြီမကြသေးခင်ကပဲဒီဌာနကိုပြန်ပြုတ်ပြန်နေပြီဖြစ်ပေမဲ့ခင်မီကုသနိုင်ဖို့အများကြီးလုပ်ဖို့လိုနေသေးတယ်လို့ဒေါက်တာကက်ဆန်ဒရာကပြောပါတယ်
ဒေါက်ခင်မျိုးသက်တင်ပြခဲ့တာပါမကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝင်မှာတော့အပတ်စဉ်တင်ဆက်နေကြယူကရိန်းမြန်မာရေးနှိုင်းရှင်ဆွေးနွေးချက်မြေကြီးဩဇာကဏ္ဍအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာခီးသွွားကဏ္ဍတွေကိုတင်ဆက်ပေးဖို့လည်းရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တော်ရှင်များခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာ20ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီး Ukraine မြန်မာရေးနှိုင်းရှင်ချက်မတင်ဆက်မီမှာတောင်သူလယ်သမားနဲ့စစ်ပျိုးရေးအခြေအနေတွေကြောင်းတင်ဆက်ပေးနေတဲ့မြေကြီးဩဇာအစီအစဉ်နဲ့စတင်ကြပါတယ်။မြန်မာနိုင်ငံကစစ်ပျိုးသီးနှံတွေကိုနိုင်ငံတကာဈေးကွက်တွေမှာအစစ်မီတန်းဝင်အောင်ရောင်းချနိုင်ခြင်းမရှိတဲ့အဓိကအချက်တွေထဲမှာတူလောင်မှုစနစ်ကောင်းကောင်းမရှိတာလည်းပါဝင်ပါတယ်။လိုအပ်တဲ့ခေတ်ပြီးတော်လိုင်းတွေစောက်ဖို့ငွေကြေးမရှိသလိုနှီးပညာလည်းမလိုက်နိုင်လို့ဖြစ်ပါတယ်မြန်မာနိုင်ငံကစိုက်ပျိုးသီးနှံထွက်ကုန်တွေတင်ပို့မှုအဓိကအားနည်းချက်တစ်ခုဖြစ်တဲ့အခြေအနေဒီအခြေအနေကိုဒီပတ်မြေကြီးဩဇာအစီအစဉ်မှာကုခမောင်စိုးမင်းကမေးမြန်းတင်ဆက်ထားပါတယ်ခင
်ဗျာမြန်မာနိုင်ငံမှာတောင်သူလယ်သမားတွေအနေနဲ့ထွက်ရှိလာတဲ့သူတို့ရဲ့စိုက်ပျိုးသီးနှံတွေကိုရှေးရခင်ကအတိုင်းအခုချိန်အထိရိုးရာပုံစံနဲ့တိုးလောင်ကြတာကများပါတယ်။အဲ့ဒီအတွက်သီးနှံတွေဟာအလေအလွင့်များတာမှုတက်ပိုးကတ်တာတွေဖြစ်ပြီးနိုင်ငံတကာဈေးကွက်မှာလည်းတန်းဝင်အောင်ဈေးကောင်းကောင်းနဲ့ရောင်းချဖို့ကမလွယ်ကူသေးပါဘူး။ကျေးလက်ဒေသတွေကတောင်သူလယ်သမားတွေမှာတင်တိုးလောင်မှုစနစ်ကောင်းကောင်းမရှိတာလားဆိုတော့မြို့ပေါ်ကကုန်တယ်ပွဲစားတွေအနေနဲ့လဲခိုင်ခန့်တဲ့ဂိုဒေါင်တွေအဆောက်အုံတွေနဲ့သီးနှံအိတ်တွေကိုမိုးလုံလေးလုံထားနိုင်ပေမဲ့နိုင်ငံတကာအစ်စ်မီတော့မဟုတ်ကြပါဘူး။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသကသီးနှံကုန်တယ်ကြီးများအသင်းဦးဆောင်အဖွဲ့ဝင်တဦးကအခုလိုရှင်းပြပါတယ်
မြန်မာနိုင်ငံမှာတော့အဲ့လိုပဲတန်းနယ်ဆုံးလောက်တာတော့ဂိုဒေါင်ထဲမှာအိတ်တွေကိုအစင်းနဲ့အစင်းနဲ့ထပ်လိုက်ပေါ့ထပ်ပြီးတော့အဲ့ဒီအကြားတွေတဲကိုအဲ့ဆေးပြားတွေညှက်လိုက်ညှက်ပြီးတော့မှတော့မိုးကဤနဲ့အုပ်လိုက်တာလေလုံးအောင်အုပ်လိုက်တာပိုးသက်စီအနံ့ထွက်တယ်ပိုးတွေမတက်နိုင်ဘူးအဲ့ကောင်ကပိုးလဲတည်လဲတည်လဲအဲ့ကောင်လည်းအုပ်ထားလို့ရှိရင်ပိုးလည်းမဝင်နိုင်တဲ့ပြင်အဲ့ထဲမှာရှိတဲ့ပိုးကသေးကုန်တာအော်သူတို့နိုင်ငံသားမှာတော့ဂိုဒေါင်တွေထဲမှာဂိုဒေါင်အလုံးစုံလို့ရှိတယ်ယူနီဖောင်းနဲ့ဝင်ရတယ်ကွာသူတို့ကတော့ပိုးကင်းစင်ဆိုပြီးတော့တီးတန့်လောက်တာပေါ့မြန်မာပြည်မှာတော့အဲ့ဒါမျိုးမရှိဘူးလို့တို့ကနိုင်ငံချက်ပို့တဲ့မှန်သမျှအပေါ်လုံးစေးဩဝါဒများရင်လေတီးနှံနေရနှမ်းမဲ့ပြည့်အဲပဲမာလိုက်နေမပဲတိစင်းတို့ပဲစင်းငုံတို့မပဲတို့အဲ့ဒါတွေဆိုလို့ရှိရင်စေးဩဝါဒပဲမအုပ်လို့မရဘူးဘုသက်စေးဥဒ္ဒါဖြစ်တဲ့အတွက်တော့ okay နဲ့မဖြစ်တော့ဘူးပေါ့ကုမ္ပဏီရဲ့နေမှာနောက်ဆုံးပိတ်တို့လိုချင်တဲ့ပုံစံတိုင်းကိုပြန်လုပ်ယူတာလေတို့ဒီမှာနှမ်းဆိုလို့ရှိရင်နှမ်းကိုလှော်တော့အမှုန့်ကိုကိုရီးယားကိုပို့တာရှိတယ်ကွာနှမ်းအစိမ့်မဟုတ်ဘူးတော့လှော်ပြီးတော့အထောင်းအမှုန့်ပေါ့အဲဂျပန်အားလည်းပို့ရဂျပန်ကတော့နှမ်းတိုင်းနှမ်းအစိတိုင်းပို့ရတာသူတို့ကဂျပန်ကိုပို့မယ်ဆိုလို့ရှိရင်ဂျပန်ကလိုချင်တဲ့ပုံစံကိုပြောမယ်ပြောလို့ရှိရင်အဲ့ပုံစံနဲ့ကိုကပို့ပေးလိုက်တယ်သူတို့လက်ခံတဲ့အစင်ကိုမမီဘူးဆိုလို့ရှိရင်တော့သူတို့ကပြန်ပို့ပြီဆိုတော့ကိုကရှုံးတော့ပေါ့
တောင်သူလယ်သမားတွေအနေနဲ့ထွက်ရှိလာတဲ့သီးနှံတွေကိုအစစ်မြင့်မြင့်တိုးလောင်ဖို့အတွက်ငွေကြေးမတတ်နိုင်ကြသလိုရိုးရာအစင်းကနေပြောင်းလဲပြီးတိုးတက်တဲ့တိုးလောင်မှုတွေလုပ်ဖို့စဉ်းစားမှုလည်းမရှိကြပါဘူးအဲ့ဒီအတွက်အလေအလွတ်တွေမရှိအောင်တန်းဝင်အစစ်မြင့်သီးနှံဖြစ်အောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်လည်းမရှိဘယ်အဖွဲ့အစည်းကမှလည်းလာရောက်ပြီးပညာပေးတာမရှိဘူးလို့မကွေးတိုင်းပွင့်ပြူမြို့နယ်ကလယ်သမားတအူကအခုလိုပြောပါတယ
်ကမ္ဘာတော့ဒီလိုပဲစပါးစီတွေထည့်ထားရတာပါပဲဘာမှမပြောင်းလဲဘူးအဲ့တိုင်းပဲကျက်ကျွတ်စာကျက်ကျွတ်တူစာလို့တော့စားတာပေါ့ဒါကတော့လေလွင့်ရှိတဲ့ခေါ်အောင်ပါပေါ့သူတို့ရော့တာပေါ့အတိုင်းလိုလဲသူတို့ပဲရော့နေကြဆိုတော့ဒါကခေါင်းထဲမှာမထည့်ကြဘူးပေါ့နော်စဘာတရားလောင်နေဆိုရ6တင်းလောက်ရော့တာပဲကျက်စားပါညာနဲ့ကျွန်တော်တို့သုံးလောင်နဲ့စနစ်ပြောင်းလိုက်ကုန်ကြစိတ်နဲ့အဆောက်အဦတွေဆောက်အောင်မဲ့နေရလုံလုံသူ့ရဲ့စနစ်တွေပြောင်းအောင်ပါဗျာအဲ့လိုပြောင်းလိုက်တဲ့ကုန်ကြစိတ်နဲ့ဒီသီးနှံမောကရော့တဲ့ကုန်ကြစိတ်ကိုတိုင်းရှည်ရင်ဒီနံမောကုံရသေးကမပြောတော့ဘူးပေါ့ရော့တဲ့ကုံရသေးကမလိုက်နိုင်တာလည်းပါတယ်အသိမရှိတာလည်းပါတယ
်ဒါပေမဲ့လည်းအခုအခါမှာစစ်အာဏာသိမ်းခံထားရပြီးနိုင်ငံရေးစည်ရေးပြည်ပခါတွေကြောင့်လေယာစိုက်ပျိုးရေးလုပ်ငန်းတွေအထူးထိခိုက်ကုန်ကတောင်သူလယ်သမားတွေရဲ့ဘဝကအနှိမ့်ကျဆုံးအခြေအနေဖြစ်တဲ့အတွက်အတော်များများကတော့တိုးလောင်တဲ့အဆင့်ကိုမရောက်ဘဲထွက်ရှိလာတဲ့သီးနှံတွေကိုစိုက်ခင်းတဲမှာတင်တခါတည်းရတဲ့ဈေးနဲ့ရောင်းချကြတာတွေလည်းရှိနေပါတယ်အဲ့ဒီလိုလောက်ရတဲ့တောင်သူလယ်သမားတွေအနေနဲ့ကတော့သူတို့ရဲ့သီးနှံထဲတဲ့ကြည်သေးပုတ်သေးကိုတူလောင်တဲ့အဆင့်အထိမရောက်တော့ပါဘူးအလားတူကုန်တဲ့ပွဲစားတွေအနေနဲ့ကလည်းမြမကြံ့ငွေမတိမကျိန်ဖြစ်နေတဲ့အတွေ့မျိုးပေါ်ကသူတို့ရဲ့ဂိုဒေါင်တွေထဲမှာသီးနှံတွေကိုကြာကြာတူလောင်ထားနိုင်ခြင်းမရှိတော့ပါဘူး အဲ့ဒီလိုအခြေအနေတွေကြောင့်သင်္นานတွေကိုအများဆုံးတရုတ်နယ်စပ်အပါအဝင်အိမ်နီးချင်းနိုင်ငံတွေကိုနယ်စပ်ကနေတင်ပို့ရောင်းချရတဲ့အစ်စ်မှာပဲရှိပါတော့တယ်နေဇက်ကနေရောင်းချရတဲ့အတွက်တင်းကျပ်တဲ့အည်အသွေးစစ်ဆေးမှုမရှိတော့ဘဲရောင်းချရတာလွယ်ကူပေမဲ့တကယ်တမ်းနိုင်ငံတကာတန်းဝင်ဈေးကွက်ကြီးတွေမှာလို့တော့ဈေးကောင်းကောင်းမရရှိကြပါဘူးဒါနဲ့ပတ်သက်ပြီးမြေလက်ဒေတာကစိုက်ပျိုးရေးအင်တာနက်အွန်လိုင်းဂျာနယ်ရဲ့အယ်ဒီတာတဦးကအခုလိုပြောပါတယ
်လူလောင်တဲ့စနစ်ကတောင်သူတွေမှာတိတ်မရှိတလောက်ဖြစ်ပါတယ်လူလောင်တဲ့ဆိုလဲပြည်နယ်အိတ်တွေထည့်ပြီးတော့စုထပ်ထားရတယ်ထပ်ထားပြီးတော့တိတ်ပြီးတော့ဈေးမဆောင်နိုင်ပါဘူးကျောင်းရတာလုံးဝမထားနိုင်ဘူး။ဟိုတွေကလည်းသူတို့ကဒီဝေသေးချင်နေနဲ့လက်ထဲမှာသိပ်မထားရုပ်လေးအတက်ကြာလည်းကျန်နေလေ။မလို့လေတော့အစာအုပ်တွေရှိတယ်။ကြကြဝဝထားနိုင်တဲ့အစာအုပ်တွေရှိရဲ့ဝိုင်းပေါ့ပေါ့ခြံပြည့်ဆောက်ပြီးတော့ဒိုးလောင်တွေရှိတယ်။တိုက်တွေပါးဆောက်ပြီးတော့ဂိုးတောင်တွေပါးဆောက်ပြီးတော့လောင်းတဲ့သဘောပဲရှိတယ်။အူအေးဘေးစနစ်ဒါဟိုတန့်ပြီးတော့ပစ္စည်းတွေတန့်ပြီးတော့ဒါကဘလူဆိုတာမျိုးမရှိတတ်တော့ပဲ။ဟိုလူသမားတွေလည်းကာကွယ်ရေးပစ္စည်းတွေဝတ်တာဝတ်စုံတွေဝတ်တာဖဏတ်တွေတန့်ရှင်းတဲ့ဖဏတ်တွေစီးတယ်ဆိုတာမျိုးမရှိဘူး။ဒီလိုပဲခြေဗလာလက်ဗလာတွေနဲ့ပဲခံရပိုးကြချင်းကြပြူကြတွေ့ကြအိတ်တွေချုပ်ကြပြူတာနောက်ပြီးတော့ဒီစနစ်တကျမရှိတော့ပဲလူနိုင်ငံကမှလို့ပိုးတတ်တာဘာညာဆိုတာကတော့ခုနလိုပေါ့စနစ်ကျထုတ်ပိုးတာမျိုးအပူပိတ်တာမျိုးအေးပိတ်တာမျိုးတော့မတွေ့မိတော့ပဲ
အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တုန်းကအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ပူးပေါင်းပြီးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုမဟာဗျူဟာ ADS ရေးဆွဲကကျေးလက်ဖွံ့ဖြိုးရေးအကောင့်ထဲပေါ်ဖို့လေးလာမှုတွေစတင်လှုပ်ဆောင်ခဲ့ပါသေးတယ်။အဲ့ဒီစီမံကိန်းမှာသီးနှံတူလောင်ရေးစနစ်ကိုလည်းထည့်သွင်းပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတွေအပါအဝင်ကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေကိုပြည်နယ်တိုင်းအသီးသီးကကျေးလက်ဒီအထိနှီးနှောတိုင်ပင်တာတွေလှုပ်ဆောင်ခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာပူပေါင်းပါဝင်ခဲ့ပြီးမန္တလေးနဲ့မကွေးတိုင်းအတွင်းကတောင်သူလယ်သမားတွေနဲ့အပြန်အလှန်ဆွေးနွေးခဲ့ကစာတမ်းတွေတင်ခဲ့သူတဦးကလည်းအခုလိုပြောပြပါဗျ
။ကျွန်တော်တို့တောင်သူလယ်သမားတွေကဒီမီယိုဖလာတူလောင်တဲ့ဟာတွေကိုနဲ့ပဲရှေ့ကိုအဲ့တိုင်းပဲဆက်ပြီးတူလောင်နေတာကိုတွေ့ရတယ်ပေါ့နော်။လက်ရှိနေထိုင်လည်းအတူတူပါပဲမတိုးတက်ပါဘူး။ပွဲစားတွေပွဲရုံပိုင်ရှင်တွေကုန်တယ်တွေတူလောင်တာကတောင်သူတဲ့နေနေပါပါအစ်စ်မြင်တယ်ဆိုလို့မလို့တကယ်စံချိန်မီတန်းဝင်တဲ့တူလောင်မှုမျိုးမဟုတ်သေးဘူးပေါ့။အဲ့ဒါနဲ့ပတ်သက်ပြီး2018လောက်ကစပြီးလုပ်ခဲ့တဲ့ ADS ပေါ့ Agricultural Development Strategy ပေါ့စိုက်ပျိုးရေးပုံမျိုးတိုးတက်မှုမဟာဗျူဟာမှာအဲ့ဒီသီးနှံတူလောင်မှုအပိုင်းတစ်ပိုင်းပါတယ်။သီးနှံတူလောင်တဲ့ဂိုဒေါင်တွေကိုကျေးရွာတွေရဲ့စိုက်ခင်းနေတဲ့မှာဒီဆိုင်လိုကြီးတွေပေါ့သီးနှံတူလောင်တဲ့ဂိုဒေါင်ကြီးတွေကိုစောက်ဖို့ဟိုအစီအစဉ်ပါတယ်ဗျ။အဲ့ဒီနန်ဒူလောင်နဲ့ဂိုဒေါင်တွေကိုလိုအပ်တဲ့အင်းအေးပေးထားတာတို့ပိုးသက်တဲ့ကိစ္စတို့အဲ့အရာကိုကျွန်တော်တို့ကုမ္ပဏီဘက်ကနေတာဝန်ယူပြီးကမှဒီဂိုဒေါင်ကြီးတွေစောက်ပြီးတက်တာနဲ့နှုံတာနဲ့တောင်သူတွေသမားတွေကိုဒီနန်တွေဒူလောင်ခွင့်ပြုဖို့ပေါ့လေအဲ့ဒီအစီအစဉ်တရက်ပါတယ်ခုနကတော့ဆိုင်လိုကြီးတွေဒီနန်ဒူလောင်နဲ့ဂိုဒေါင်ကြီးတွေမှာဒူလောင်လိုက်တဲ့အခါမှာပြောရမယ်ဆိုဘောက်ချာကိုထုတ်ရေးပေးလိုက်တယ်အဲ့ဒီဘောက်ချာကိုကိုင်းပြီးကမှဟိုတက်ဆိုင်ရာဘန်တွေပေါ့အဲ့လိုဘန်တွေမှာသူကပေါင်လို့ရတယ်ဆရာနာသိပြီနောက်ပိုင်းတော့အဲ့ဒီ ADS ကလည်းပြတ်သွားတယ်ပေါ့
မြန်မာနိုင်ငံကတောင်သူလယ်သမားတွေအနေနဲ့နိုင်ငံတကာဈေးကွက်ကြီးတွေမှာတန်းဝင်မရောင်းနိုင်ုံသာမကနေဆက်ဒေတာအထူးသဖြင့်တရုတ်နေဆက်မှာတော်မှဈေးနှိမ်ခံရတာတွေတဲလာတဲ့သီးနှံတွေကားလိုက်ပျက်စီးကုန်တာတွေမကြာခဏဖြစ်ပွားခဲ့ပါတယ်အထူးသဖြင့်ဖျဲသီးနဲ့ကုန်စိမ်းတွေဆိုရင်တရုတ်နေဆက်အထိတာမန်ကုန်တင်ကားတွေနဲ့တင်လာပြီးတရုတ်နေဆက်ကအချိန်နဲ့တရရကြောင်းဝင်ခွင့်မရတာတွေတရုတ်ဘက်ကမဝယ်တော့တာတွေကြောင့်အလုံးဆုံးရှုံးရတဲ့ဖြစ်ရပ်တွေမကြာခဏရှိပါတယ်ဒါအပြင်စိုက်ပျိုးသီးနှံတွေကိုအစစ်မြင့်မြင့်နဲ့တူလောင်ထားနိုင်ဖို့ကလျှက်စင်ပြီးရရှိဖို့စိတ်မချရတာလေအကြောင်းအချက်တစ်ခုဖြစ်ပါတယ်။အဲ့ဒီလိုတူလောင်စနစ်တွေကောင်းကောင်းမရှိတဲ့အတွက်မြန်မာနိုင်ငံကနေ2019ခုနှစ်ကဆန်ဝယ်ယူခဲ့တဲ့အာဖရိကအနောက်ပိုင်းကဆင်းရဲတဲ့နိုင်ငံတွေဖြစ်ကြတဲ့ Ivory Coast နဲ့ Ghana စတဲ့နိုင်ငံတွေကတောင်မှသူတို့နိုင်ငံကိုတင်သွင်းလာတဲ့မြန်မာနိုင်ငံကစံနေဟာအကြီးအသေးမရှိစားသုံးဖို့မသင့်တော်ဘူးဆိုပြီးအားလုံးကိုဖျက်ဆီးဖြစ်ခဲ့ကြောင်းပါခင်ဗျာ
ကိုကမောင်စုံမင်းတင်ဆက်ခဲ့တာပါခုတော့ယူကရိန်းမြန်မာနှစ်နိုင်ငံနှိုင်းရှင်သုံးသက်ချက်စတင်ပါမယ်ဗျာနိုင်ငံကအတိုင်းဝဲမှာမျက်နှာကောင်းမရတဲ့မြန်မာနဲ့ရုရှားနှစ်နိုင်ငံလုံးကအရင်ကတည်းကပို့ပြီးတော့အပြန်အလှန်ကူညီထောက်ပံ့မှုတွေလှုပ်ဆောင်နေကြပါတယ်။အခုလိုကာလမှာရုရှားမြန်မာဆက်ဆံရေးကိုတိုးမြင့်နေတာဟာလက်ရှိဖြစ်နေတဲ့ယူကရိန်းချူချော်စစ်နဲ့မြန်မာပြည်တွင်းစစ်ပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေပါသလဲ။ ယူကရိန်းမြို့မှာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ Okay ပထမအဦးဆုံးယူကရိန်းနဲ့မြန်မာကူညီမှုတွေစိတ်ဝင်စားမှုတွေကွာဟတဲ့ချက်ကတော့အိနီးနာချင်းနိုင်ငံတွေရဲ့အဓိကပံ့ပိုးမှုအားနည်းတယ်ဆိုပြောနိုင်ပါတယ်။
UNG ရဲ့လူခွင့်ရဝန်ကြီးဦးအောင်မျိုးမင်းကတုံ့တက်ပေးသွားတာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာတနည်းနဲ့တနည်းတိုက်ပွဲတွေပြင်းထန်လာသလိုပြည်ပအကူအညီတွေကလည်းယူကရိန်းနိုင်ငံထက်စာရင်အလွန်အမင်းနေပါလျက်ရှိနေတယ်လို့ဝေဖန်တယ်မြစ်တနေပါတယ်။အဲ့လိုအဖြစ်ပြက်တွေပေါ်မှာဘာကြောင့်ပြည်ပကထောက်ခံမှုတွေရော့ကျနေရသလဲပြီးတော့သတင်းမီဒီယာတွေရဲ့လိုအပ်ချက်နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုဘလို့အရေးကြီးလဲဆိုတဲ့အကြောင်းကို UNG ရဲ့လူခွင့်ရဝန်ကြီးဦးအောင်မျိုးမင်းနဲ့ဆက်သွယ်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ။
ဘာဖြစ်လို့လဲယူကရိန်းကိစ္စတခုမှာဒီသူတို့ရဲ့ဥရောပတမကအဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုအရန်စိတ်ဝင်စားတယ်။နောက်ကဒီကိစ္စလည်းသူတို့နဲ့နှီးဆက်ပြီးတော့သူတို့ရဲ့အရေးလိုတောင်ပြောလို့ရတဲ့အရာဖြစ်တယ်။အဲ့တော့အဲ့လိုမျိုးလူခွင့်ရနဲ့ဒီမိုကရေစီအားပေးတဲ့နိုင်ငံတွေဝန်းရံနဲ့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အားပေးမှုတွေထောက်ပံ့မှုတွေကတကယ်ကိုထိထိရောက်ရောက်လုပ်နိုင်နေတဲ့အတွက်ကြောင့်မလို့ယူကရိန်းကကမ္ဘာမှာမြန်မာကဲ့သို့အခြေအနေဆိုးဖြစ်ပေမဲ့အာယုံဆိုင်မှုအလေးထားမှုကူညီမှုကပိုများပါတယ်။မြန်မာနိုင်ငံရဲ့အနေအထားကတော့ခုနပြောသလိုပတ်ဝန်းကျင်မှာရှိတဲ့အိမ်နီးနားချင်းတွေမှာကျွန်တော်တို့ဘောမှာတကယ်အရေးယူဆောင်ရွက်မှုတွေအားပေးထောက်ခံမှုတွေသူများတွေကအားပေးရင်တော့မှဒါကိုဝိုင်းဝန်းလက်တွဲလှုပ်ဆောင်မှုတွေအားနည်းနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဖြစ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ media attention မှာ media attention ကကျွန်တော် Ukraine မှာဆိုလို့ရှိရင်သူတို့ရဲ့ international media တွေသူတို့ရဲ့တိုင်းပြည်တွေမှာဝင်ဝင်ပေးတယ်။ဝင်ဝင်ပေးပြီးတော့ဒီသတင်းတွေရအောင်ထုတ်နိုင်ခဲ့တယ်။အခုဒီနေ့ပဲဘုံချိဒီနေ့ပဲလူတွေတိတ်ချက်ချင်းသတင်းရောက်တယ်။ကျွန်တော်တို့နိုင်ငံမှာကတော့ခုနလို internet အခက်ခဲတွေရယ်နောက်ကဖြစ်ပွားနေတဲ့သခိုင်းတို့မန္တလေးတို့မကွေးတို့ဒီနေရာတွေကိုနိုင်ငံတကာသတင်းတွေဝင်ပြီးတော့နေ့စဉ်နဲ့အချိန်နဲ့တပြေးညီတင်ပြနိုင်မှုအားနည်းနေတယ်။အဲ့ဒီအချက်တွေကြောင့်ဖြစ်ပါတယ်။အဲ့တော့ Ukraine ပေါ်မှာနောက်တစ်ခါကျွန်တော်တို့ပါလဲဆိုတော့ Ukraine ကနိုင်ငံတနိုင်ငံကိုနောက်တနိုင်ငံကဝင်ရောက်ပြီးတော့ကျူးကျော်ပြီးတော့တိုက်ခိုက်တယ်ဆိုတော့ဘူးမှမငင်းနိုင်ဘူး။အဲမြန်မာနိုင်ငံရေးကြတော့အမှန်တော့ကျွန်တော်တို့စစ်တပ်ကပြည်သူတွေနေတဲ့နေရာကိုဝင်ပြီးတော့ကျူးကျော်တာပဲ။ဒါပေမဲ့နိုင်ငံတကာနေနမိတ်ကိုကျူးကျော်ပြီးတော့တိုက်ခိုက်တယ် aggressive war invasion လို့ခေါ်တဲ့ကျူးကျော်မှုဆိုတဲ့ဟာကိုပြောနိုင်ဖို့ကျွန်တော်တို့နိုင်ငံတကာတမိုင်းနိုင်ငံတကာဥပဒေအရဒါပြောဖို့အရန်ခက်ခဲနေတယ်။အဲ့ဒီအချက်တွေကြောင့်ဒီလိုမျိုးကွာဟတဲ့ဖြစ်ပါတယ်။ကျွန်တော်တို့ဒီ international relation ဘက်မှာတက်နိုင်သူကြိုးပမ်းဆောင်ရွက်လည်းရှိပါတယ်။ဒါပေမဲ့ Ukraine မှာသူတို့ရဲ့သမ္မတကပြောမယ်ဆိုလို့ရှိရင် public figure ကောင်းပါတယ် public relation ဒါကသူ့ရဲ့ပါရမီဖြစ်ပါတယ်။ကျွန်တော်တို့ဘက်မှာလည်းဒါကိုကြိုးစားတယ်။ဒါပေမဲ့တစ်ခါလေးကြောက်ချင်ကျွန်တော်တို့မှာ public figure ကောင်းတဲ့သူဖြစ်ုံနဲ့မကဘူးသူ့နောက်မှာဒါနဲ့ပတ်သက်ပြီးလှုပ်နိုင်တဲ့အစိုးရရန်နေရာကြီးနဲ့အစိုးရဝန်ထမ်းတွေရှိပါတယ်။ကျွန်တော်တို့မှာခုနဒီလိုမျိုးလှုပ်ဆောင်တဲ့နေရာမျိုးမှာကိုပြောမယ်ဆိုအစိုးရဖြစ်ပေမဲ့အစိုးရကဲတော့ကျွန်တော်တို့အရင်တော့ကလို့ဌာနကြီးတွေဝန်ထမ်းကြီးတွေထောင်နဲ့တောင်းနဲ့ချီပြီးတော့ကျွန်တော်လုပ်ရတာမဟုတ်ရနိုင်တဲ့ပူးပေါင်းဆောင်ရွက်နေတဲ့လူသားရင်းမြစ်ငွေကြေးရင်းမြစ်လုံအားရင်းမြစ်တွေကိုကျွန်တော်ချိုးချံပြီးတော့လုပ်ဆောင်ရတဲ့အခါမျိုးအဲ့တော့လုံချင်တဲ့စန္ဒခြင်းမှာတူပါတယ်ဒါပေမဲ့လုံနိုင်တဲ့အနေအထားမျိုးမှာအင်အားသုံးနိုင်တာ resources တွေကိုအသုံးချနိုင်တာဒါအပြင်အစိုးရတရရဲ့တရားဝင်အစိုးရအာဒီနေမျိုးကိုလာရောက်ပြီးတော့တိမ့်ပိုက်ခံရတဲ့အစိုးရရဲ့သမရတယောက်အနေနဲ့ပြောကြမှုကပို့ပြီးတော့ဒါတရားဝင်တဲ့ပုံစံမျိုးနောက်တစ်ခါနိုင်ငံတကာဆင်မြင့်မှာပြောကြဖို့တဲ့ပုံမှုပြီးတော့အဆင်ပြေတာဒါကတော့ကျွန်တော်တို့ကွာခြားမှုလို့ပြောလို့ရပါတယ
်ဒါကတော့ UNG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းရဲ့ဆွေးနွေးချက်တွေပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းယူကရိန်းနဲ့မြန်မာကွဲပြားမှုအကြောင်းတွေကိုဘသူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါဟောက်စာတင်ဆက်ခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းမတင်ဆက်မီ VOE ရဲ့10မိနစ်တာအင်္ဂလိပ်စာအစီအစဉ်တင်ဆက်ပြပါစီခင်ဗျာ VOE ရဲ့10မိနစ်တာအင်္ဂလိပ်စာအစီအစဉ်မှာ American English ကပြောအသုံးနှုန်းတွေကိုတင်ပြပေးနေတာပါ VOE ကထုတ်လင်းတဲ့ဒီအင်္ဂလိပ်စာသင်ခန်းစာတွေကို VOE အင်္ဂလိပ်စာစာမျက်နှာ Internet စာမျက်နှာမှာလည်းလေ့လာနိုင်ပါတယ်အခုတော့cookie cutter ဆိုရဲအသုံးနှုန်းကြောင်းတင်ဆက်ထားပါတယ်ခင
်ဗျ cookie ဆိုတာက cookie မဟုတ်ပါ cookie cutter ဆိုတာ cookie တွေကိုလိုချင်တဲ့ပုံစံလေးရအောင်ဖြတ်ပေးတဲ့ PC ကို cookie cutter လို့ခေါ်ပါတယ်
Anna, can you help me think of a good housewarming gift?
Yes, I love parties that celebrate a new house. Tell me, what kind of house is it?
It's a basic cookie cutter house. All the houses on the street look the same.
Cookie cutter. I know. Buy them a set of cookie cutters.
Really, Anna? Actually, that's a pretty good idea.
Cookie liu ku lo chin ne pong san ya bo twe ki cookie cutter liu lo tong ni shi ba de. Blue pong san thwet ma le so ya jo pi lo khan man pi da ba. Ta me yo cha a thu san ma hok khu pong man tai me so de tabon ne le cookie cutter wo tong ma de.
VOA English စာသင်ခန်းစာတွေကို Facebook နဲ့ YouTube တို့အပြင် VOA မြန်မာပိုင်းရဲ့ Internet စာမျက်နှာ bamis.voanews.com မှာလည်းတစုတစည်းတည်းပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ American နိုင်ငံရေးချောင်းတီကောင်းစရာပဲလှည့်ပေးကြပါမယ်။နိုင်ငံရေးဇက်ခုံစင်မြစ်မှာအချိန်ဖြုံးမှာမဟုတ်ပဲ American လူထုလိုလားချက်တွေအကောင့်ထဲပေါအောင်သာဥတီဆောင်ရွက်သွားမှာဖြစ်ကြောင်း American သမ္မတ Joe Biden ကပြောလိုက်ပါတယ်။သမ္မတကိုတရားစွဲဖို့ American အောက်လွှတ်တော်မှာစတင်စုံစမ်းနေချိန်မှာပဲအခုလိုပြောလိုက်တာပါ။Democrat တွေကတော့ Republican တွေဘက်ကအောင်လွှဲဖို့ကြိုးပမ်းနေတာဖြစ်တယ်လို့စွပ်စွဲပါတယ်။လာမယ့် September 30အမိအစိုးရအသုံးစိတ်အတီးပြုတ်ချမှတ်ပေးဖို့လွှတ်တော်အမတ်တွေညှိနှိုင်းဆွေးနွေးနေတဲ့အချိန်မှာပဲရှုပ်ထွေးနေတဲ့ American နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီး BOA သတင်းတော် RH Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကအခုတစ်ပတ်အစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ။
သမရဂျိုးဘိုက်ဒန်ဟာသူ့ရဲ့သားဟန်တာဘိုက်ဒန်ရဲ့နိုင်ငံရေးခြားစည်းဝေးလုပ်ငန်းတွေကနေအကျိုးမြတ်ရတဲ့ဆိုပြီးအောက်လွှတ်တော်မှာစတင်စုံစမ်းနေပါပြီ။သမရအင်ဂျီရောကတော့ဒါဟာနိုင်ငံရေးအရာထိုးနှက်မှုဖြစ်တယ်လို့ပြောဆိုထားပါတယ်။အောက်လွှတ်တော်ဘက်ကတော့စုံစမ်းစစ်ဆေးလိုက်ရင်ဂွင်းဆက်တွေပေါ်လာလိမ့်မယ်လို့အသေးချာပြောဆိုနေတာပါ
။ House Republicans
သမရဂျိုးဘိုက်ဒန်ရဲ့လုပ်ရက်တွေပေါ်ခိုင်မာဆွဆွဲထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအောက်လွှတ်တော် Republican တွေကဖော်ထုတ်သွားမှာပါ။ဒီဆွဆွဲချက်တွေအားလုံးဆက်ဆက်လိုက်မယ်ဆိုရင်လက်စားတဲ့ဂွင်းဆက်တခုလုံးပေါ်ပေါက်လာမှာပါ
။တမရဟာအာနာအလွဲသုံးစားလုပ်ပြီးဝင်ရောက်ဆွဖက်တာတွေလုပ်တယ်လို့လက်စားတယ်ဆိုပြီးတော့မက်ကာတီကပြောပါရယ်။ဒီမိုကရက်တွေကတော့အခုလိုလုပ်ရဟာ Republican တွေရဲ့အဆိုးရွားဆုံးလုပ်ရအဖြစ်ဝေဖန်ပါရယ်
။ White House has cooperated and I believe the White House
ဘာမှကွက်ဝက်ထားစရာမရှိတာကြောင့် Imperial ဘက်ကပူးပေါင်းဆောင်ရွက်တယ်လို့ဆက်ပြီးတော့လည်းပူးပေါင်းဆောင်ရွက်မှာပါ။သမ္မတအနေနဲ့မမှန်မကန်လှုပ်ထားတဲ့ဆိုတာကိုပေါ်လွင်စေတဲ့အထောက်ထားလဲဘာမှမရှိသလိုတရားစွဲခံရလောက်အောင်လဲကျူးလွန်ထားတာမျိုးလဲမရှိပါဘူးသမ္မတဘိုက်ဒန်ဟာဥပဒေကိုလက်တလုံးကြားလှည့်စားချိုးပေါက်တာမျိုးလဲမရှိပါဘူးဒါဟာလုံးဝအတိတ်ပဲမရှိတဲ့စုံစမ်းစစ်ဆေးမှုပါ
ဆွဆွဲချက်တွေနဲ့ပတ်သက်ဆက်ဆက်တဲ့အချက်လက်တွေပိုလိုချင်တယ်လို့ Republican တွေကပြောပါတယ
် The facts are everywhere there are
အချက်လက်တွေကနေရာတကာမှာရှိပါတယ် phone text message email နောက်မျက်မြင်သက်သေတွေပါသူရဲ့အတွင်းလူတွေကနေပြောပြလာတာမျိုးလည်းရှိပါတယ်။အစီအဝေးနောက်ဖုန်းပြောထားတဲ့မှတ်တမ်းတွေညစာစာရင်းနဲ့ပြောထားတာတွေအများကြီးပါ
။လာမယ့်သမရရွေးကောက်ပွဲအတွက် Republican တွေကြားရှေ့ဆုံးကပြေးနေတဲ့သမရဟောင်း Donald Trump မှာဆိုရင်လေသူ့ပေါ်ဆွဲဆိုထားတဲ့ရာဇဝတ်မှုပေါင်း40ကျော်နဲ့ပတ်သက်ပြီးတော့တရားရုံးတချို့မှာအမှုရင်ဆိုင်နေရပါတယ်။ရေရိုကာလအတွက်အစိုးရသုံးစည်းချမှတ်ပေးဖို့နဲ့ပတ်သက်ပြီး Republican တွေဘက်ကမြတ်မြတ်တတတောင်းဆိုထားတဲ့အတိုင်းမရဘူးဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်သွားနိုင်ရင်တောင်မှသူကသဘောတူတယ်လို့ပြောပါတယ်။ဒါပေမဲ့ Trump ပြောတဲ့မြတ်တစွာတောင်းဆိုထားတယ်ဆိုတဲ့အဓိပ္ပာယ်ကိုတော့ရှင်းရှင်းလင်းလင်းသိရပါဘူး။တရားစွဲနိုင်မှုအရေးစုံစမ်းစစ်ဆေးနေတဲ့ကိစ္စဟာဘိုက်ဒန်ရောမက်ကာတီရဲ့အနာဂတ်အပေါ်မှာပါရိုက်ခတ်လာနိုင်တာပါ။စုံစမ်းစစ်ဆေးတဲ့အဆင့်ပြီးလို့အောက်လွှတ်တော်ကသမရအပေါ်တရားစွဲဖို့ဆုံးဖြတ်လိုက်တဲ့ဆိုရင်တော့အထက်လွှတ်တော်မှာကြားနာစစ်ဆေးရမှာပါ။ဒါပေမဲ့လည်းတစ်နှစ်ပတ်လုံးအတွက်မဟုတ်ပဲရေရိုကာလအသုံးစရိတ်ပါချမှတ်မပေးနိုင်ဘူးဆိုရင်ဒီလကုန်မှအစိုးရလုပ်ငန်းတွေရပ်တန့်နိုင်ခြေရှိနေပြီးလွှတ်တော်မရက်နာခင်ဒီကိစ္စဆွေးနွေးဖို့လည်းရက်အနည်းငယ်သာကြာမှာတော့တယ်ဒီနေ့အစောပိုင်းကသမရဘိုက်ဒန်နဲ့မက်ကာတီကြားသဘောတူထားတဲ့အသုံးစရိတ်ပမာဏနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ short ချဖို့ Republican အောက်လွှတ်တော်အမတ်တချို့ကတောင်းဆိုနေကြတာပါခင်ဗျာ
။ကိုအောင်တင်ဆက်တဲ့ American နိုင်ငံရေးအကြောင်းသတင်းစီအစီအစဉ်မှာအခုတော့ကဘာတလွားခီးသွွားအစီအစဉ်မှာဒီတစ်ပတ်ဘယ်ကိုခေါ်သွားမလဲကြည့်အောင်ပါထောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ဟာနိုင်ငံတကာကပကြီးပပုစတဲ့ဖန်တီးမှုအမှုပညာရှင်တွေရဲ့လက်ရာတွေကိုစင်တင်ပွဲထုတ်ပြသတဲ့နေရာတစ်ခုဖြစ်နေလာပါတယ်။ဒီလိုဖြစ်လာတဲ့အတွက်အာရှကအမှုပညာရှင်တွေ နိုင်ငံတကာထိုးဖောက်နိုင်မှုဘလောက်အထောက်အကူဖြစ်စေပါသလဲ။မတ်ဆုမြန်မွန်နဲ့တူကမ္ဘာတစ်လောက်ခီးသွွားအစီအစဉ်မှာတွေ့ကြည့်အောင်ပါဗျာ။
မော်ဒန်နဲ့ကွန်တెంပရီခေတ်ပြိုင်အမှုပညာလက်ရာတွေကိုဆင်တင်ပေးတဲ့နေရာမှာကမ္ဘာထိပ်တန်းဖြစ်တဲ့ Freeze အမှုပညာပြပွဲကြီးကိုအခု2023 September 6ရက်ကနေ9ရက်နေ့အထိတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒုတိယအကြိမ်ကျင်းပတဲ့ဒီတစ်ခါပြပွဲကြီးမှာ Freeze in Asia ဆိုပြီးတော့အာရှကအမှုပညာလက်ရာတွေကိုသာတည်ထန့်ပွဲထုတ်ပြသမှုလည်းပါဝင်ပါတယ်။နိုင်ငံဆောင်ကကမ္ဘာထိပ်တန်းအမှုပညာပြကမ်းပေါင်း120ထက်မနည်းသာမကအရှတဝမ်းကအမှုပညာပြကန်းအများအပြားပါဝင်ပြသခဲ့ကြပါတယ်။နယူးယောက်၊လန်ဒန်၊ပဲရစ်စတဲ့မြို့တွေမှာသာကျင်းပလေရှိတဲ့ Freeze အမှုပညာပြပွဲကြီးကိုဆိုးမြို့တော်မှာကျင်းပတာဟာအာရှဒေသမှာယဉ်ကျေးမှုအမှုပညာလက်ရာတွေအတွက်အရေးပါတဲ့နေရာတစ်ခုအဖြစ်အသိအမှတ်ပြုလိုက်တာလို့မှတ်ယူနိုင်ပါတယ
်။ I think this is a very important step. I think to have an international fair of this capacity.
လောက်ကြီးကျယ်တဲ့အတိုင်းအတာကျွမ်းကျင်မှုနဲ့နိုင်ငံတကာပြပွဲကြီးတစ်ခုကိုရီးယားမှာလုပ်တယ်ဆိုတာသိအရေးပါတဲ့ခြေလှမ်းလို့ကျွန်တော်ထင်ပါတယ်။ဆိုးမျိုးတော့အတွက်နာမည်ကောင်းရစရာ၊ဂုဏ်ယူစရာဖြစ်တာအသေးချပါ။ပြောင်းလဲလာတဲ့ဆိုးမျိုးကြီးကြောင့်လည်းအခုလိုနိုင်ငံတကာပွဲကြီးတစ်ခုလာရောက်ပြသတဲ့အထိဖြစ်လာတာပါ။
အရင်ကနိုင်ငံတကာအမှုပညာပြပွဲတွေကိုအာရှမှာဆိုရင်ဟောင်ကောင်မှာကျင်းပလေရှိရာကနေအခုတောင်ကိုရီးယားနိုင်ငံမှာကျင်းပလာတာဖြစ်ပါတယ်။ Hollywood Oscar ဆုရတဲ့အထိတောင်ကိုရီးယားရုပ်ရှင်တွေအောင်မြင်လာတာတောင်ကိုရီးယားစီးရီးဇလန်တွဲတွေနိုင်ငံတကာမှာကြီးသူများနေတာသာမကတောင်ကိုရီးယား K-pop ဂီတအဖွဲ့တွေကဘာကျော်ထိုးဖောက်နိုင်တာတွေကြောင့်ယဉ်ကျေးမှုအမှုပညာပိုင်းမှာတောင်ကိုရီးယားဟာအောင်မြင်ကျော်ကြားတဲ့နိုင်ငံတစ်ခုအဖြစ်မကြခင်နှစ်ပိုင်းတွေအတွင်းမှာကဘာမှာထိုးထွက်လာခဲ့တာဖြစ်ပါတယ
် Freeze as you know all the other cities they look for cities that really appreciate culture have a creative spirit and Korea of course you know
Freeze အမှုပညာပြပွဲလုပ်ဖို့ယဉ်ကျေးမှုကိုအလေးထားအမျက်နှိုးထားတဲ့နေရာဖန်တီးနိုင်စွာရှိတဲ့နေရာမျိုးကိုရှာဖွေရွေးချယ်တာဖြစ်တော့ကိုရီးယားကကွက်တီဖြစ်ပါတယ်။လူပညာတစ်ခုရဲ့တွေမဟုတ်ပါဘူး။ရုပ်ရှင်၊ဒီဇိုင်း၊ဖက်ရှင်၊ဂီတအစားအသောက်၊ဗီဒူကလက်ရာပိုင်းအားလုံးမှာတကယ်ကိုထူးခြားပြီးဖန်တီးမှုတွေနဲ့ပြည့်နေတဲ့နေရာဖြစ်ပါတယ
်။ဆိုးမျိုးတော်မှာကျင်းပခဲ့တဲ့ Freeze အမှုပညာပြပွဲကြီးမှာ Freeze Masters နဲ့ Focus Asia ဆိုပြီးတော့အပိုင်းနှစ်ပိုင်းခွဲပြသခဲ့ပါတယ်။ Freeze Masters အပိုင်းမှာတော့ Picasso, Caravaggio တို့လိုကန်ဝင်မြောက်ကြော်ကြားတဲ့ပကြီးဆရာကြီးတွေရဲ့လက်ရာတွေကိုပြသထားပါတယ်။ Focus Asia ပြကန်းဘက်မှာတော့အာရှကအမှုပညာရှင်တွေရဲ့လက်ရာတွေကိုသာတည်ထန့်ပြသခဲ့တာပါ။နောက်ပြီး Freeze Seoul ပြပွဲမှာအကောင်းဆုံးအမှုပညာရှင်ဆုကိုပထမဆုံးအကြိမ်ပေးခဲ့တာမှာကိုရီးယားအမှုပညာရှင် Woo Hana ရရှိခဲ့ပါတယ
်။아무래도한국이라는곳은좁은곳이기때문에
한국ပညာရှင်တွေအတွက်ကိုရီးယားကနေရာချင်းတော့နိုင်ငံတကာအသိအမှတ်ပြုခံရနိုင်ဖို့အတွက်ခက်ခဲပါလေ။ဒါပေမဲ့အခုနှစ်ပိုင်းတွေအတွင်းမှာအမှုပညာလက်ရာတွေကိုစိတ်ဝင်စားသူတွေပိုများလာပါလေ။အဲဒါကြောင့်လည်းနိုင်ငံတကာအမှုပညာပြပွဲကြီးကိုဆိုးမျိုးမှာလာပြီးတော့ကျင်းပတာဖြစ်ပါလေ။ဒီလိုပြပွဲမျိုးတွေရှိလာတော့လူငယ်အမှုပညာရှင်တွေအတွက်တကယ်ကြီးမားတဲ့ခွင့်လမ်းတွေရှိလာစေပါလေ။
Freeze လို့နိုင်ငံတကာအမှုပညာပြပွဲကြီးမျိုးတောင်ကိုရီးယားမှာကျင်းပတဲ့အတွက်အမှုပညာရှင်တွေအတွက်အားတက်စရာဖြစ်တယ်လို့အမှုပညာဈေးကွက်လည်းပိုပြီးကြီးလာလိမ့်မယ်လို့အမှုပညာပြကန်းပိုင်ရှင်တွေမျှော်လင့်နေကြပါတယ်
။ It's a different approach. So what you see here in Korea is you have very established collectors who are
ကိုရီးယားမှာကအမှုပညာလက်ရာတွေကိုလွန်ခဲ့တဲ့နှစ်ပေါင်း30 40လောက်တည်းကစုဆောင်းလာတဲ့အတွေ့အကြုံရှိသူမျိုးအသက်အားဖြင့်လဲတိတ်မငယ်တော့တဲ့အခြေခိုင်နေပြီးသားစုဆောင်းသူမျိုးတွေရှိပါတယ်သူတို့စုဆောင်းကြတဲ့လက်ရာတွေကတကယ့်ကိုအမခန့်အည်သွေးရှိတဲ့လက်ရာတွေဖြစ်ကြပါတယ်ဒီချိန်ထဲမှာပဲအမှုပညာကိုအမြင်သိတဲ့ချင်းကပ်ကြသူမျိုးတွေလည်းရှိလာပါတယ်အမှုပညာဘူတုဒ္ဒရှိလို့ဝယ်ယူစုဆောင်းတာမျိုးထက်ချက်ချင်းတွေ့ချက်ချင်းကြိုက်လို့ဝယ်လိုက်တဲ့သူမျိုးတွေဖြစ်ပါတယ်အဲ့လိုပုံစံနှမျိုးလုံးနဲ့အမှုပညာကိုဝယ်ယူစုဆောင်းသူတွေကြောင့်အမှုပညာလှူရှားမှုတွေဖြစ်လာတာကျွန်တော်ကတော့ကြိုဆိုပါရယ
်လူငယ်တွေအားကြအတူယူကြတဲ့သူမျိုးတွေအမှုပညာလက်ရာတွေကိုစိတ်ဝင်တစားရှိလာကြတာကအကြောင်းတစ်ခုဖြစ်တယ်လို့ဆိုးမျိုးတော်ကပကြီးပြကန်းတစ်ခုပိုင်ရှင်ကပြောပြပါရယ်
확실히지난한3년전부터
누구래3년락가사비러제과마루게바이데가아누빈자웨유수상들이세윈다자시라자라쫓여바데저자들이루티냐의인플루언셜리가아누빈자레야리고사비수상라자데어쩌제과마따야무리시라게레루쯤아텐바데
2022년동가진바게데프리즈소아누빈자뱌괴롱가 ပရိသတ်9000ကျော်လာရောက်ခဲ့ပြီးတော့အနုပညာလက်ရာတွေကနေဝင်ငွေဒေါ်လာတန်950ကျော်ရရှိခဲ့တယ်လို့တောင်ကိုရီးယားယဉ်ကျေးမှုအကစားနဲ့ခီးသွွားလုပ်ငန်းဌာနကိန်းဂဏန်းတွေမှာဖော်ပြပါရတယ်။အခုလိုတောင်ကိုရီးယားအပါအဝင်နိုင်ငံဆောင်ကအနုပညာလက်ရာအများအများကိုပြသတဲ့ freeze ပြပွဲကြီးကနေအနုပညာလက်ရာတွေကိုဝယ်ယူမယ်ဆိုရင်ဘာကိုအဓိကထားရွေးသင့်ပါသလဲ။ပြပွဲတာဝန်ခံမီယာခင်ကတော့ကိုယ်စိတ်ခံစားချက်ကိုကိုင်လှုပ်နိုင်တဲ့လက်ရာမျိုးရွေးချယ်သင့်တယ်လို့အကြံပြုပါရတယ်။
저같은경우에는컬렉팅을할때내가좋아하는작품을고르시라고추천을드리고
아누빈야수상두리아니네고되게짜이때레야고베수상마루좀아잔베진마레나온세니아니네세짜도와이아리아누빈야신가나메찌진마찌니로마필로투예레야리가레담모짜도와강짜도와나이마레다베메고되게짜이니따때레야고웨타라소인투예아누빈야담모블록베짜짜ကိုအနေနဲ့ခံစားရမှာမဟုတ်ပါဘူ
း။တန်ကိုရီးယားနိုင်ငံဆိုးမျိုးတော်ဟာလက်ရမြောက်အမှုပညာတွေဖန်တီးတဲ့နေရာတစ်ခုဖြစ်ရုံမကအမှုပညာလက်ရတွေကိုအတိအမှတ်ပြုတန်ဖိုးထားသူတွေရှိရနေရာဖြစ်တယ်ဆိုတာကို Freeze Soul ပြပွဲကြီးကအတိအမှတ်ပြုပြသလိုက်တာဖြစ်ပါတယ်။ Wall Street Journal သတင်းစာကြီးကဆိုရင်ဆိုးမျိုးတော်ကိုအမှုပညာမျိုးတော်တယ်လို့တင်စားဖော်ပြခဲ့ပါတယ်။အဲ့လိုမျိုးအတိအမှတ်ပြုခံရတဲ့အတွက်နိုင်ငံတကာအထည်ထိုးဖောက်နိုင်ဖို့ကြိုးစားနေကြတဲ့အာရှကအမှုပညာရှင်တွေအတွက်အရှာနဲ့နိုင်ငံတကာပေါင်းကူးပေးနိုင်မယ့်နေရာတစ်ခုဖြစ်လာမယ်လို့မျှော်လင့်နေကြပါရဲ့ရှင်ကျမဆူမြတ်မမ
မဆူမြတ်မွန်တက်ဆက်တဲ့ကဘာတလောခီသွားအစီအစဉ်မှာ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းကသတင်းထူးတွေကိုပေးပို့လိုရဲဆိုရင်ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက bamis@voanews.com ဖြစ်ပါတယ်မြတ်အခုတော့ကြံနေသေးတဲ့အချိန်တော်တယ်မှာသတင်းအချင်းချုပ်ကိုဥတမောင်တန်ကပြောပြပေးပါအောင်မြတ်
တိုင်းနာလူနည်းစုတွေရဲ့အတိုက်အဝန်းအတွက်မှာမျိုးသားညီညွတ်ရေးအစိုးရ NUG ပေါ်ယုံကြည်မှုမြင့်မားလာနေတယ်လို့လန်ဒန်စီးပွားရေးတက်ဆိုအခြေစိုက်တဲ့ International Growth Center IGC ကအင်္ဂါနေ့ကပြောလိုက်ပါတယ်။နိုင်ငံတကာစီးပွားရေးတိုးတက်မှုလေ့လာရေးဌာနလို့အဓိပ္ပာယ်ရနိုင်တဲ့ IGC အဖွဲ့ဟာပဋိပက္ခဖြစ်နေတဲ့နိုင်ငံတွေကစီးပွားရေးကိုအဓိကထားလေ့လာတဲ့အဖွဲ့ဖြစ်ပြီး Oxford တက်ဆိုနဲ့ London School of Economics LSE တက်ဆိုကပညာရှင်တွေရဲ့ဦးဆောင်မှုနဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်။IGC ရဲ့လေ့လာချက်အရတုံ့ပြန်ဖြေကြားသူ69ရာခိုင်နှုန်းက NUG ပေါ်ယုံကြည်ကြပါတယ်။ဖြေကြားသူတွေရဲ့အတိုင်းအတာဒေတာတွေကိုလူမှုဝန်ဆောင်မှုပေးဖို့ NUG ဟာထိရောက်နိုင်ပါလိမ့်မယ်လို့လည်း89ရာခိုင်နှုန်းကပြောကြပါတယ်။တိုင်းသားလူနည်းစုတွေရဲ့အကျိုးစီးပွားကို NUG ကစောစီးရုံးပေးနိုင်မယ်လို့ဖြေကြားသူ80ရာခိုင်နှုန်းဝန်းကျင်ကလည်းယုံကြည်ကြတယ်လို့ ICG လေ့လာချက်ကဆိုပါတယ်။ဒါပေမဲ့အာဏာရှိတဲ့နေရာတွေမှာတိုင်းသားအုပ်စုတွေရဲ့ကိုယ်စားလှယ်တွေအတွက် NUG ကနေရာပေးထားမယ်ဆိုတော့ကိုတော့49ရာခိုင်နှုန်းကပဲယုံကြည်ကြပါတယ်။လုံခြုံစိတ်ချကိုသဘောတက်ကိုရေရှည်တည်တတ်မဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အပြန့်ခီးအတွက်မြန်မြန်ဆန်ဆန်ဆောင်ရွက်ကြဖို့နိုင်ငံတကာအသိုက်အဝန်းကိုဘင်္ဂလားဒေ့ရှ်တမ္မတမိုဟာမက်ရှာဟာဘူဒင်ကအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်လာဂျန်နီအဖွဲ့ရဲ့ခုနှစ်ကြိမ်မြောက်မိဖက်အစည်းအဝေးဖွင့်ပွဲကိုပန်ပစိဖိတ်ဆိုဒါဂေါန်ဟိုတယ်မှာကျင်းပခဲ့ရမှာတမ္မတကအခုလိုပြောခဲ့တာဖြစ်တယ်လို့ UNB online သတင်းဌာနကဆိုပါတယ်။မြန်မာနိုင်ငံကနေအာရမနေထုတ်ခါတဲ့ရိုဟင်ဂျာဒုက္ခသည်တစ်သက်မှနှစ်သန်းကိုလူသားချင်းစာနာထောက်ထားမှုရနိုင်ငံတွင်းကိုဝန်ခံခဲ့ပြီးနေစရာစားစရာနဲ့တခြားလူအပ်တာတွေပေးထားပေမဲ့အခုချိန်ကမြန်မာနိုင်ငံမှာတာရှိခါမဲ့ဖြစ်ရှိမှုတက်ကိုနိုင်ငံတကာအသိုက်အဝန်းကရှာဖွေရမယ့်ချိန်ရောက်နေပါပြီလို့သူကပြောတော်ပါတယ်။အစားတော့နဲ့စွိုင်းရင်ကနေကလေးတွေကိုအာရမခေါ်သွားတဲ့အထိအရာကိုရုရှားကလက်နက်အဖြစ်သုံးချနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောလိုက်ပါတယ်။နိုင်ငံကပေါ်မုန်တိမှုလည်းနဲ့တုံးလိုက်ရင်အဲ့ဒီမှာပဲဘယ်တော့မှရက်မသွားပါဘူးလို့ကုလသမဂ္ဂထွေထွေညီတာကမှမစ္စတာဆယ်လန်စကီကတခြားကောက်ဆောင်တွေကိုလည်းသတိပေးလိုက်ပါတယ်။အင်္ဂါနေ့ကကုလသမဂ္ဂထွေထွေညီတာကမှနိုင်ငံကပူးပေါင်းဆောင်ရွက်မှုကအရေးကြီးကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာခေါင်းဆောင်တွေကိုပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့အတွက်ပူးပေါင်းဆောင်ရွက်နိုင်မှုလိုအပ်နေတယ်လို့သူကပြောပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါတရင်ချင်းချက်ကိုဥတမောင်တန်ကကျညာပေးခဲ့တာဖြစ်ပါတယ်ဒီညရုပ်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ကြီးတိုက်ဖြစ်ပါတယ်အတန်ဖန်ရုပ်တန်ဖန်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Chester Moss တို့ဖြစ်ကြပါတယ် VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီမြားမနေ့6နိုင်ကနေ9နိုင်တီလိုင်းတိုမီတာ24 40 51နဲ့လိုက်လက်မီတာ190ပြင် VOA ရဲ့ Facebook YouTube နဲ့ Online စာမျက်နှာတွေနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ကြတာပါဓာတ်ရိုက်ထုတ်လွှင့်ပေးတာကိုနားဆင်ခဲ့ကြတဲ့သောရရှင်အားလုံးကျေးဇူးတင်ပါတယ်သောရရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးရနေရဲ့ကင်းကျန်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ကတော့ငြိမ်းချမ်းရေးပါ
This program has come